Welcome to the Voice of America in Burmese.
American ဗီဒီယိုလို့ဝါရှင်တန်ဒီစီမြို့တော်ဂျီအမေရိကန်တန်ကနေဒီဇင်ဘာလ3ရက်ကျော်သာပြည်နေ့ည8:30နာရီမှာပါသာစီစဉ်နေကိုမြန်မာစံတော်ချိန်9:30နဲ့90နဲ့လိုင်းလမ်းမီတာ190ပြင်ဗီဒီယိုရဲ့ Facebook ကမ္ဘာတစ်ပေါင်းကိုဗစ်-19ရောဂါကူးစက်ခံသူဦးရေ19,000ကျော်နဲ့သေဆုံးသူ6,000ခန့်တောင်းနီးပါးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်သူနဲ့သေဆုံးသူအများဆုံးရှိနေပြီးတော့ကူးစက်သူစုစုပေါင်း43,000လေးသန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်အမေရိကန်မှာသေဆုံးသူအရေအတွက်ဟာ3,000ကျော်သွားပြီလို့ California, Florida နဲ့ Texas လို့တချို့ပြည်နယ်တွေမှာတော့သေဆုံးမှုတွေဟာအပတ်စဉ်ဒါမှမဟုတ်နေ့စဉ်စံချိန်တင်တိုးနေတာဖြစ်ပါတယ်။ ပြည်နယ်တော်များများဟာစီးပွားရေးလုပ်ငန်းတွေအများပြည်သူစိတ်ဝင်စားမဲ့နေရာတွေကိုအချိန်မတိုင်ခင်ပြန်ဖွင့်ခဲ့ကြတယ်လို့ကျွမ်းမာရေးဆိုင်ရာကြေညာသူတွေကပြောပါတယ်။ဒါပြင်ဘ ഹു အစိုးရအစင်ကနေရှင်းလင်းပြသားတဲ့လမ်းညွှန်ချက်တွေနဲ့အရေးယူမှုတွေမရှိတာကြောင့်ပြည်내အုပ်ချုပ်ရေးမှုတွေဟာသူတို့ဘာသာသူတို့အများပြည်သူအတွက်ကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုထုတ်ခဲ့ရပြီးတော့ပြည်내တစ်ခုနဲ့တစ်ခုညီကြချက်တွေကန့်သတ်ချက်တွေလည်းမတူဘဲဖြစ်ခဲ့ပါတယ်။ဒါပြင်ကမ္ဘာတစ်ပေါင်းကတခြားနိုင်ငံတွေမှာလည်းယောဂါကူးစက်မှုတွေတိုးလာနေတာကြောင့်သူ့တွေသည်တွေဟာကာကွယ န်းတွေကိုမဖွင့်ဖို့နဲ့လူ20ထက်ကျော်ကြီးမစုဝေးကြဖို့ကိုအမိန့်ထုတ်လိုက်သလိုဒဏ္ဍိုင်းမြို့နာကခရိုင်တွေမှာလည်းကန့်ကြေတွေကိုပိတ်လိုက်ပြီးတော့စီးပွားရေးလုပ်ငန်းတွေကိုလည်းကန့်သတ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လုပ်ငန်းတွေ14နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ5000ကျော်ရှိတယ်လို့ဒီနေ့မှပြောပါတယ်။ဒါဟာအိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူတရက်ထဲ5000ကျော်တာပထမဆုံးအကြိမ်ဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း15,800ကျော်သွားပြီဖြစ်ပါတယ်။သေဆုံးသူနောက်ထပ်985ယောက်ရှိတာကြောင့်အခုဆိုရင်တနိုင်ငံလုံးမှာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာ3000ကျော်နီးပါးရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ပြည်ထောင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ105ယောက်တွေ့ရှိခဲ့ပြီးတော့96ယောက်ကနိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်ကဖြစ်ပါတယ်။3ယောက်ကတော့လျောင်နှင်းပြည်နယ်ကဖြစ်ပြီးတော့1ယောက်ကတော့ဗေကျင်းကပါကျန်တဲ့၃ယောက်ကတော့ပြည်ပကပြန်လာတဲ့သူတွေဖြစ်တယ်ဆိုပြီးတော့ပြောပါရစေခင်ဗျာ။ Australia နိုင်ငံ Victoria ပြည်နယ်မှာတော့ဗုဒ္ဓဦးနေကဗိုင်းရပ်စ်ကြောင့်ထက်ကူးစက်သူ923ယောက်နဲ့တင်ဆုံသူ73ယောက်ရှိခဲ့ပြီးတော့ဒါဟာတရက်ထဲမှာလည်းကူးစက်မှုအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။အခုဆိုရင် Victoria ပြည်နယ်မှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း9900ကျော်နဲ့တင်ဆုံသူ105ယောက်ရှိပြီးတော့တနိုင်ငံလုံးမှာတော့ကူးစက်သူဟာ16298ယောက်နဲ့တင်ဆုံသူ189ယောက်ရှိပါတယ်။မဘုံမျိုးကတော့လက်ရှိဗိုင်းရပ်စ်ကူးစက်မှုတွေအဓိကဖြစ်နေတဲ့နေရာပါပြည်내ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကတော့အခုလိုကူးစက်မှုတွေတိုးလာနေတာဟာဒေသခံတွေအနေနဲ့ရောဂါလက္ခဏာတွေပြနေတဲ့ကြားကပဲအလုပ်သွားတာတွေအပြင်သွားတာတွေဆက်လုပ်နေကြတာနဲ့တကြီးဆောင်ဆောင်ရေးဂါတွေမှာရောဂါကူးစက်တာတွေကြောင့်ဆိုပြီးတော့အပြစ်တင်လိုက်ပါတယ်အခုလောလောဆယ်မှာတော့မဘုံမျိုးနဲ့မစ်ချယ်ရှာဆိုတဲ့နေရာမှာနှာခေါင်းစည်းတွေတပ်ဖို့ပြောထားပေမဲ့လာမယ့်တနင်္ဂနွေနေ့ကစပြီးတော့ပြည်내တစ်ခုလုံးမှာအပြင်ထွက်ရင်နှာခေါင်းစည်းတွေကိုမဖြစ်မနေတက်ကြဖို့ပြည်내ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကအမိန့်ထုတ်လိုက်ပါတယ်။ဒါပြင်မဲလ်ဘုန်းမြို့ပြည်ပမှာနေထိုင်ကြတဲ့ဒေသခံတွေအနေနဲ့လည်းဒီနေ့ကစပြီးအိမ်ကိုဧည့်သည်မခေါ်ဖို့တားမြစ်လိုက်ပါတယ်။မဲလ်ဘုန်းမြို့မှာလူတွေကိုအပြင်မထွက်ဖို့သတင်းပတ်6ပတ်အမိန့်ထုတ်ထားပြီးတော့အခုဆိုရင်3ပတ်မြောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာ COVID-19 ရောဂါကယ်ဆယ်ရေးရမုံငွေအသစ်နဲ့ပတ်သက်ပြီးတော့ Republican တွေနဲ့ Democrat တွေလွတ်တော်မှာအခြေတင်ဖြစ်နေချိန်မှာပဲနိုင်ငံတော်ဘန်ချင်းငွေနဲ့အိမ်တွေဝယ်ယူပြီးတော့လာစင်ဘန်ကငွေမပေးနိုင်သူတွေပေးဖို့ကြံနေတာ 21.5 ဘီလီယံဒေါ်လာကျော်ရှိတယ်လို့ကမ္ဘာလုံးဆိုင်ရာဗန်ဒါရေးကြံပေးအဖွဲ့ Star Resources နဲ့ Ross အဖွဲ့ကဗုဒ္ဓဦးနေ့ကခန့်မှန်းလိုက်ပါတယ်။အိမ်ပေါ်ကနေနှင်မချဖို့ဘရိုဆူရရဲ့ပြိပင်တားမြစ်ချက်မကြသေးခင်ကသက်တမ်းကုန်သွားပြီဖြစ်ပါတယ်။ဒီပိပင်းတားမြစ်ချက်ထပ်မချဖို့အစီအစဉ်တရက်ကိုအထက်လွှတ်တော် Republican အမတ်တွေဒီသတင်းမှတ်အတွင်းအဆိုပြုထားပါတယ်။အီမော်ကနေနေမချဖို့ဘရော့ဆိုးရရဲ့ပိပင်းတားမြစ်ချက်ကြောင့်အိလာကမပေးနိုင်တဲ့အိမ်ပိုင်ရှင်၃ပုံတစ်ပုံဟာနေအိမ်တွေမှာဆက်နေခွင့်ရခဲ့ကြတာဖြစ်ပါတယ်။ဒါပြင်ဘိုးဆိုးရကနေအပတ်စဉ်ဒေါ်လာ600ပေးနေတဲ့အလုပ်လက်မဲ့အကျိုးခံစားခွင့်ဟာလည်းမနှက်ပြန်တောက်ကြနေမှာတက်တန်းကုန်တော့မှာဖြစ်ပါတယ်။ဒီကိစ္စကိုအများဆုံးအဖြစ်ရှင်းနိုင်ဘူးဆိုရင်တော့အင်ဂျင်မဲ့တဲ့သူတွေဟာဘယ်တော့မှမကြုံဘူးလားအောင်ကိုများလာမဲ့အခြေအနေရှိတယ်လို့Public Justice Center ကရှေ့နေကြောင်းပိုးလောက်ကပြောပါတယ်ပြီးခဲ့တဲ့ຫນွေဥပေါင်းနဲ့ຫນွေရာသီကာလအတွင်းအလုံးလက်မဲ့ဖြစ်မှုနှုန်းဟာ 1930စီးပွားပြက်ကကာလနောက်ပိုင်းတခါမှမကြုံဘူးလို့အောင်ကိုမြင့်တက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်ပါတရင်တွေကိုဆက်လက်ကြီးညာပြီးတော့ပါမယ်ရှင်ဆန္ဒပြသမားတွေနဲ့ပြည်ထောင်စုရဲတပ်ဖွဲ့အကြားရုံးရင်းဆန့်ကပ်မှုတွေဖြစ်ပွားနေတဲ့ American ပြည်ထောင်စု Oregon ပြည်နယ် Portland မြို့တွေကနေပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကြာသပတေးနေ့မှာစတင်ယူသိမ်းထွက်ခွာတော့မှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Kate Brown ကပြောပါတယ်ပြည်ထောင်စုနဲ့ပြည်နယ်အစိုးရတာဝန်ရှိသူတွေကြားသဘောတူညီချက်ရပြီးတဲ့နောက်မှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ် Minneapolis မြို့မှာ African American လူမဲအမျိုးသား George Floyd ရဲလက်ထက်မှာတိဆုံးခဲ့တာကိုစန့်ကျင်ဆန္ဒပြပွဲတွေ Oregon ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Portland မြို့မှာသတင်းပတ်အတိုကြားဖြစ်ပွားနေတဲ့အတွက်ပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကိုဗဟုအစိုးရကစစ်လုခဲ့တာဖြစ်ပါတယ် American ဗဟုအစိုးရကဥပဒေစိုးမိုးရေးအတွက်ပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကို Portland မြို့ထဲမှာချထားဖို့လိုအပ်တယ်လို့ပြောပြီးတပ်တွေစစ်လုခဲ့တယ်လို့ပြည်နယ်ခေါင်းဆောင်တွေကိုလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေတာကိုခွင့်ပြုထားတယ်ဆိုပြီးတော့အပြစ်တင်ခဲ့တာပါ Oregon ပြည်နယ်အုပ်ချုပ်ရေးမှူး Brown ကတော့ပြည်ထောင်စုတပ်တွေဟာကြီးကျော်သိမ်းပိုက်ရေးတပ်တွေလို့အကြမ်းဖက်ပြုမှုတွေလို့ဗိုလ်ထုနေကဝေဖန်ပြောကြားခဲ့ပါတယ် American ပြည်ရင်းလုံခြုံရေးဝန်ကြီးဌာနခေတ္တဝန်ကြီး Chad Wolf ကပြည်ထောင်စုတပ်ဖွဲ့တွေရုပ်သိမ်းမဲ့ရက်ကိုအတိအကျမပြောပေမဲ့လမ်းတွေပြန်ဖွင့်ရင်းနဲ့ပြည်ထောင်စုအစိုးရပိုင်းအဆောက်အုံတွေလုံခြုံရေးအတွေ့ပြည်နယ်နဲ့ဒေသဆိုင်ရာဥပဒေစိုးမိုးရေးအဖွဲ့တွေကတာဝန်ယူလိမ့်မယ်လို့ပြောပါတယ်ရှင်American နိုင်ငံကဩဇာကြီးမားတဲ့နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Apple, Amazon, Facebook နဲ့ Google ကုမ္ပဏီကအမှုဆောင်အရာရှိချုပ်တွေဟာသူတို့အပေါ်မှာ American Congress ဆွဆွဲထားတာတွေကိုဗုဒ္ဓဟူးနေ့ကပြုလုပ်တဲ့ကြားနာပွဲမှာခုခံကောက်ွယ်ပြောဆိုခဲ့ပါတယ်။အဲဒီကုမ္ပဏီကြီးတွေဟာဈေးကွက်ရှင်ပြိုင်မှုကိုခက်ခဲအောင်ပြုလုပ်မှုတခြားသူတွေရဲ့နည်းပညာအတွေ့အခေါ်တွေကိုခိုးယူမှုနဲ့ Conservative နိုင်ငံရေးအမြင်တွေကိုစင်စားဖြတ်တောက်မှုစတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။စီးပွားရေးလေဝကြီးအမှုတိုက်ဖြတ်ရေးကွန်ဂရက်ဆပ်ကော်မတီရှေ့မှောက်မှာအဲ့ဒီကုမ္ပဏီတွေကအကြီးအကဲတွေကဗီဒီယိုကတဆင့်ခုခံကောက်ွယ်ပြောဆိုရမှာ Amazon ကုမ္ပဏီအကြီးအကဲ Jeff Bezos ကသူ့ရဲ့ online ရောင်းဝယ်လုပ်ငန်းနဲ့ဈေးကွက်ကိုလွှမ်းမိုးထားတယ်ဆိုတဲ့ဆွဆွဲချက်ကိုခုခံကောက်ွယ်ပြောဆိုခဲ့ပါတယ်။ Google က Sundar Pichai ကတခြားကုမ္ပဏီတွေရဲ့နည်းပညာအတွေ့အခေါ်တွေကိုခိုးယူတယ်ဆိုတဲ့ဆွဆွဲချက်ကိုညှဉ်းဆန်ခဲ့ပါတယ်။ Google ဟာအထူးသဖြင့် Yelp ကုမ္ပဏီကနည်းပညာတွေကိုခိုးယူနေတယ်လို့ဆွဆွဲခံထားရတာပါ။ကြားနာပွဲမှာ Ohio ပြည်နယ်က Republican အမတ် Jim Jordan က Facebook နဲ့ Twitter အပါအဝင်နည်းပညာကုမ္ပဏီကြီးတွေဟာ Conservative နိုင်ငံရေးအတွေ့အခေါ်တွေကိုစင်စားဖြတ်တောက်နေတယ်လို့ဆွဆွဲခဲ့ပါတယ်။ American နည်းပညာကုမ္ပဏီကြီးတွေကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆိုတယ်လို့ American နိုင်ငံရေးကိုခြေလှယ်နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းညှင်းဆိုခဲ့ပါတယ်။ဒီကုမ္ပဏီကြီးတွေကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိသူသမ္မတ Donald Trump ကလည်းကုမ္ပဏီကြီးတွေကိုထိန်းချုပ်ဖို့ Congress ကစီမင်းဥပဒေတွေမထုတ်ဘူးဆိုရင်သူ့ရဲ့သမ္မတအာဏာနဲ့အမိန်ထုတ်ပြန်မယ်လို့လည်း Twitter မှာရေးခဲ့ပါတယ်။American ဥပဒေပြုအမတ်တွေဟာစီးပွားရေးလေဝကြီးအုပ်မှုကိုတိုက်ဖြတ်ရမှာဥရောပကနိုင်ငံတွေလိုမဟုတ်ပဲပြောင်းညံ့နေလို့စီးပွားရေးလေဝကြီးအုပ်မှုဆန့်ကျင်ရေးဆိုင်ရာကျွမ်းကျင်သူတွေကဝေဖန်နေကြပါတယ်ရှင်American အာဂါတာစူဇန်လီလာယီအေဂျင်စီ NASA ရဲ့မျိုးဆက်သစ်အင်္ဂါဂျူစူဇန်လီလာယီယင် Perseverance ဆိုဒီကနေ့ကြာသပတေးနေ့မှာ Florida ပြည်နယ် Cape Canaveral ကနေလွှတ်တင်မှာဖြစ်ပါတယ်။အင်္ဂါဂျူပေါ်မှာတက်ရှိတဲ့တဝါရီရှိခဲ့သလားဆိုတာကိုဒီရင်ကိုအသုံးပြုစူဇန်လီလာသွားဖို့စီစဉ်ထားပါတယ်။ American ဒေါ်လာ 2.4 ဘီလီယံအကုန်ကျခံထားတဲ့ဒီရင်ငယ်ကိုကြာသပတေးနေ့ဒေသစံတော်ချိန်မနေ့9နာရီမိနစ်50မှာလွှတ်တင်မှာဖြစ်ပြီးအင်္ဂါဂျူပေါ်ကိုနောက်နှစ် February လလောက်မှာရောက်မယ်လို့မှန်ထားပါတယ်ကားတစီးရဲ့ရှိပြီးဘိန်း6ဘိန်းပါတဲ့ Perseverance Agatha Susan လေးလိုက်ရင်ကို Atlas 5 Rocket ဒုံးပျံနဲ့ပြည့်လွတ်မှာဖြစ်ပါတယ်အဲ့ဒီဒုံးပျံကို Boeing နဲ့ Lockheed Martin ကုမ္ပဏီတို့ပူးတွဲတည်ထောင်ထားတဲ့ United Launch Alliance တည်ဆောက်ထားတာပါဒီရင်ငယ်နဲ့အတူ Ingenuity လို့အမည်ပေးထားတဲ့ရဟတ်ရင်ငယ်တစ်စီးကိုတည်ဆောက်သွားမှာဖြစ်ပြီးအနာဂတ်ကာလအင်္ဂါဂျူခရီးစဉ်တွေအတွက်စူးစမ်းလေ့လာမှုတွေကိုပြုလုပ်သွားမှာဖြစ်ပါတယ်အဲ့ဒီ Ingenuity ရဟတ်ရင်ငယ်ကိုမြန်မာနယ်ပယ်အာကာသပညာရှင်ဒေါက်တာမီမီယံဦးဆောင်တဲ့အဖွဲ့ကဖန်တီးတည်ဆောက်ထားတာပါဒီကနေ့စူးစမ်းလေ့လာရင်ကိုလွှတ်တင်ဖို့ရာသီဥတုအခြေအနေလေး80ရာခိုင်နှုန်းကောင်းမွန်တယ်လို့ခန့်မှန်းထားပါတယ်အင်္ဂါဂျူဘော်ကို RS ဆိုပေါ်များနိုင်ငံနဲ့တရုတ်နိုင်ငံတို့ ကတင်လွှတ်ခဲ့တဲ့အာဂါသစူဇန်လေးလာရေးရင်တွေပြီးတဲ့နောက်အခုဒီ Perseverance နောက်ဆုံးတင်လွှတ်တဲ့အာဂါသစူဇန်လေးလာရေးရင်ဖြစ်ပါရဲ့ရှင်။ American Congress လွှတ်တော်မှာနှစ်ပေါင်းများစွာတာဝန်ထမ်းခဲ့တဲ့ထင်ရှားတဲ့ဒီမိုကရက်အမတ်တူဦးလည်းဖြစ်ပြည်သူ့အခွင့်အရေးခေါင်းဆောင်တူဦးလည်းဖြစ်တဲ့အောက်လွှတ်တော်အမတ် John Lewis ရဲ့ဇာပနာကိုဒီကနေ့ကြာသပတေးနေ့ဂျော်ဂျီယာပြည်နယ် Atlanta မြို့အောက်မေ့ပွဲအခမ်းအနားပြီးမှကျင်းပမှာဖြစ်ပါတယ်။ဇာပနာအခမ်းအနားကိုသမ္မတဟောင်းတွင်ဖြစ်တဲ့ Barack Obama, Bill Clinton နဲ့ George W. Bush တို့တက်ရောက်လိမ့်မယ်လို့မျှော်မှန်းထားပြီးသမ္မတဟောင်း Obama ကအမတ်တရားစကားပြောပေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒီဖျားချောင်းက Dr. Martin Luther King Jr. တရားဟောပြောခဲ့တဲ့နေရာလေးဖြစ်ပါတယ်။ဒီနောက်မှာ Lewis ရဲ့ရုပ်အလောင်းကို Atlanta မြို့ South View တင်ကြိုင်မှာမြေမြုပ်တချို့ဘူးစီစဉ်ထားပါတယ်။အသက်80ရှိပြီဖြစ်တဲ့ Lewis ဟာဇူလိုင်လ18ရက်နေ့က Pancreas Cancer ရောဂါနဲ့သေဆုံးခဲ့တာပါ။လွှတ်တော်အမတ် Lewis ဟာ American Congress လွှတ်တော်မှာ Georgia ပြည်နယ်ကိုစားပြုအောက်လွှတ်တော်အမတ်အဖြစ်1989ခုနှစ်ကစလို့ကွယ်လွန်ချိန်အထိ33နှစ်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်။တော်တာရှင်များရှင်ကြာတာပြင်းနေညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုစနစ်နဲ့ပတ်သက်လို့ဆိုရင်ကြောင်းကုလသမဂ္ဂကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအပေါ်ကျန်းမာရေးဝန်ထမ်းတွေရဲ့သဘောထားတုံ့ပြန်ချက်တွေကိုပြောပြပေးပါမယ်ကျွန်မစုစုပါ။အရှိတောင်အာရှနိုင်ငံတွေမှာ COVID-19 ကြောင့်တက်ရောက်မှုလို့အမည်ပေးထားတဲ့ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကာယောဂါကာလမြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုအခြေအနေနှိမ့်ကြတဲ့အပေါ်စိုးရိမ်ကြောင်းဖော်ပြထားတာပါ။ COVID-19 ကာယောဂါမတိုင်ခင်ကတည်းကပြည်ပခါတွေနဲ့သဘာဝဘေးအန္တရာယ်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအတဲတွေချုပ်နေရတဲ့နိုင်ငံတကာနိုင်ငံအဖြစ်စိုးရိမ်စရာတွေရှိနေတယ်လို့ဆိုထားပါတယ်။ကယောဂါကာလစင်နာဝန်ထမ်းအကူအညီပေးနေတဲ့ Community Fever Clinic Network ကဒေါက်တာတက်လွင်ကတော့ကျန်းမာရေးဆောက်ရှောက်မှုအားနည်းချက်တွေကြောင့်အရေးပေါ်အခြေအနေနဲ့ကြုံရတဲ့အခါမျိုးမှာအခက်အခဲတွေပိုကျုံရတယ်လို့ VOE ကပြောပါတယ်
။ဒီ COVID ကာလအတွင်းမှာဆိုလဲကျွန်တော်တို့ကဒီကအိတ်ချက်တလိုင်းတွေဆံရတာပဲပေါ့။အဲတော့ Social Distancing တို့ပါလို့ဒီစိတ်ချရဲဆံနေနေချင်းရလာလူတွေမယ်။အလုပ်ခွင်မှာလည်းဒီအန်ရှိမယ်ကျွန်တော်တို့ကျန်တဲ့ဟိုပေါ့လူအများကြီးစုဝေးနေရတယ်ဥမာကျူးကျော်တဲ့လူနေရာမျိုးတွေပါရင်းညာတွေအဲလိုကိစ္စမျိုးမှာဆိုအိတ်ချက်တလိုင်းတွေများတာပဲပေါ့နော်။ကျမ၏ဝင်တဲ့ဘက်ကိုကြည့်လိုက်မယ်ဆိုရင်ကျမ၏ဝင်တဲ့အင်အားနေတာတော့အမှန်ပဲ။အဲ့တော့ fever clinic ကြီးကျွန်တော်တို့ဖွင့်ပြရတဲ့အကြောင်းရင်းလည်းပြီးတော့အဲ့ဒါပဲပေါ့
။မြန်မာနိုင်ငံမှာလူဦးရေတသောင်းလောက်အတွက်ဆေးရုံမှာလူနာကရင်ကိုလုံးနှုံတာရှိပြီးကဘာပေါ်မှာကျမ၏ဆောက်ရှောက်မှုအဆင့်အနှိမ့်ဆုံးစီးရင်ဝင်နိုင်ငံတိုင်းငံအဖြစ်ရှိနေစေဖြစ်ကြောင်းလည်းကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အရှိတောင်အာရှ17နိုင်ငံမှာမြန်မာနိုင်ငံဟာသွားဖွားသူနာပြုအနည်းဆုံးနိုင်ငံတိုင်းငံအဖြစ်အဆင့်10မှာရှိနေပြီးဖိလစ်ပိုင်ကတော့အဆင့်17နဲ့အောက်ဆုံးမှာရှိနေတယ်လို့စင်ကာပူနိုင်ငံကတော့ထိပ်ဆုံးနေရာမှာရှိနေတယ်လို့လည်းပြောပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတနိုင်ငံလုံးအတိုင်းအတာနဲ့ဆေးရုံပေါင်း1168ရုံအပါအဝင်ကျန်းမာရေးဌာနခွဲပေါင်း1990ရှိနေပြီးဆေးပေကန်ကတော့254ခုရှိပါတယ်။ကလေးအထူးကုဆရာဝန်ကြီးပါမောက်ခဒေါက်တာဆုံးဝင်းကတော့မြန်မာနိုင်ငံမှာကျန်းမာရေးဆောက်ရှောက်မှုတွေနဲ့ကျန်းမာရေးပညာပေးရေးလုပ်ငန်းတွေမှာအနှဲချက်တွေရှိနေတယ်ဆိုတာကိုလက်ခံပေမဲ့လက်တလောကြုံနေရတဲ့ကာယောဂါနဲ့ပတ်သက်လို့ရင်ဆိုင်ဖြစ်ရှင်းမှုတွေမှာတော့အားရစရာကောင်းတယ်လို့ပြောပါတယ်
။ကျန်းမာရေးပြဿနာရောရှိပါတယ်။ကျွန်တော်တို့ကျန်းမာရေးဘတ်ဂျက်ရလုံလောက်တာဒီကျန်းမာရေးဝန်ထမ်းတွေကနေတာကျွန်တော်တို့ရဲ့ဒီလေးသေးကြောင်လုံးလို့တော့ဒီဇာတွေကပတ်ဝန်းကျင်နိုင်ငံတွေအချို့နဲ့ဆိုင်တော့မကောင်းတာတွေရှိတယ်။အချို့တက်တယ်ကောင်းတာရှိတယ်ပေါ့နော်ငါမလို့ရှိပါအဲဒီပြဿနာလေးတော့ရှိပါဒီအရေကျွန်တော်တို့ရှင်းနေရပါလေသို့တော်ဒီ click ကိုခိုင်းတယ်ဘုန်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီကိုမကောင်းလို့ပြောကျွန်တော်လည်းမခံနိုင
်ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာပဲလက်နက်ကင်ပြိပခါတွေရှိနေတယ်ရခိုင်ပြည်နယ်လိုဒေသမျိုးတွေမှာယောဂါကူးစက်မှုထိန်းချုပ်ရေးနဲ့နောက်ဆက်တွဲလူမှုစီးပွားရေးအကျက်အတဲတွေဂျုံရနိုင်တယ်လို့ကတ်ယောဂါထိန်းချုပ်ဖို့ကြိုးစားနေတဲ့အချိန်မှာလူခွင့်ရေးချိုးဖောက်မှုတွေနဲ့အတူငြိမ်းငြိမ်းရေးနဲ့လုံးယုံရေးဆိုင်ရာစိုးရင်စရာတွေလည်းရှိနေတယ်လို့သတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပြီးအသွမ်းလာတွေပိတ်ဆို့နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါစီရသိမှမှုတွေကြုံရတဲ့ရခိုင်ပြည်နယ်မှာဒီနေ့မှလည်းတိုက်ပွဲတွေဖြစ်ပွားခဲ့လို့ရင်းသွန်းလာတွေပါပိတ်ဆို့ကုန်ပါတယ်။ဒီနေ့မနေ့အစောပိုင်းမှာပဲမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့မြောက်ဦးမြို့နယ်အုပ်ဖို့ကန်ရွာကြားမှာတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုတော့အုပ်ဖို့ကန်ရွာသားသူကအခုလိုပြောပါတယ်
လေမိုးလဲခါကြောစတဲ့တာတုံပြိုဝိုင်းမှာမြောက်ဦးနယ်အုပ်ဖို့ကန်ကြားတဝိုင်းမှာဖြစ်တာဒီဘက်ပြန်နေပြန်ကြတယ်အခုဆိုနေနေဒီနေ့ဒီလောက်မှတင်းတယ်
မြောက်မြို့နယ်မှာဒီနေ့အစောပိုင်းကတပ်မတော်စစ်ကြောင်းနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေရခိုင်လက်နက်ကိုင်ဖွဲ့ပြောခွင့်ရခိုင်တုခကလည်းအသိပြုပါတယ
်ဒီနေ့ဇူလိုင်လ30ရက်ဒီမနေ့9နာရီကျော်လောက်မှာမြောက်ဦးမြို့နယ်ဝေတာလီရွာဘက်ကနေပြီးတော့ရှီတက်လာတဲ့ဒီမြန်မာစစ်တပ်ရဲ့အင်အား40ကျော်လောက်ပါတဲ့စစ်ကြောင်းနဲ့ဝေတာလီနဲ့အုပ်ဖို့ကန်ရွာကြားကာလမာနဲ့ဒီရထားလမ်းကြားမှာတိုက်ပွဲဖြစ်တာရှိတယ်ဗျ။ဆိုတော့အဲ့ဒီတိုက်ပွဲမှာတော့ရန်သူဖက်ကထိခိုက်အကြဆုံးတွေတော့များတယ်ဗျ။ဟိုအဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုဒီမြောက်ဦးမြို့ဘက်ကနေပြီးတော့စစ်ကူလာတဲ့အင်အား80လောက်ပါတဲ့မြန်မာစစ်တပ်ရဲ့စစ်ကြောင်းနဲ့ဒီအပေါင်းတို့စစ်အထက်နားမှာတိုက်ပွဲဖြစ်တာရှိတယ်။အဲ့မှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့နော်။နေ့တွေ2နာရီခွဲလောက်မှာရဟရဲ့နှစီးနဲ့လာပြီးတော့မှစစ်တပ်နဲ့ရော့ကက်တွေနဲ့နေပြီးတော့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ပြီးတော့ဟိုပြစ်ကူပေးတာရှိတယ်
။တိုက်ပွဲတွင်မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေများပြားကြောင်းလဲအေပြောခွင့်ရသူကပြောဆိုခဲ့ပေမဲ့တီးခြားတီးပြုတ်လို့တော့မရပါဘူး။တိုက်ပွဲဖြစ်ပွားပြီးနောက်အနီးနားတစ်ဝိုက်မှာတပ်မတော်ကရှင်းလင်းရေးလှုပ်ဆောင်နေလို့ကားတွေသွားလာခွင့်မရပဲပိတ်မိနေခဲ့တယ်လို့လဲမြောက်ဦးမြို့ခံကူပါကျော်ကပြောပါတယ်
။ကားတွေကရောက်တော့ကနေတော့မြောက်ကလာတဲ့ကားတွေမြောက်ကနေပြီးရောက်တော့သွားတဲ့ကားတွေအစ်ဆုံးနေတယ်လေ။ဟိုမတော်ရဘူး။ဘုတ်တည်းတန်းစီလို့ပဲခင်ဗျာ။
ဒီကနေ့မနေ့မှာလဲမင်းပြမြို့နယ်စိုင်းဖို့ကူနီအုပ်ပုံသာဘက်မှာလဲနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွေရခိုင်တုခါကပြောပါတယ်။တမတော်ပြောခွေရဘုံမကျုပ်စော်မင်းထွန်းကတော့ဒီမနေ့မြောင်းမြို့နယ်ဘက်ကတိုက်ပွဲချင်းတွေကိုမသိရှိသေးပေမဲ့မနေ့ကဘူတီတောင်မြို့နယ်ဘက်မှာတမတော်နဲ့အေးဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်
။ဒီမနေ့ဆိုတော့ကျွန်တော်လည်းတည်ပြီးပြဒီနေ့တော့တော့ကျွန်တော်တို့ဒီကောင်းပစွာဘက်မှာတော့ဖြစ်ခဲ့တာရှိပါတယ်။ကောင်းပစွာဘက်သွားရောဘူတီကောင်ရဲ့မြောက်ခြမ်းဘက်ပေါ့။အဲဒီမှာတော့ဒီနေ့လည်းဖိုင်လာမှာထိပ်တင်မှုတစ်ခုဖြစ်ခဲ့တာရှိတယ်။ကျွန်တော်စီရတာရရှိရတယ်နည်းနည်းရှိပါတယ်ဗျ။
ရခိုင်ပြည်နယ်မှာတမတော်နဲ့တိုက်ပွဲတွေအပြင်းအထန်ဖြစ်ပွားနေတဲ့အေအဖွဲ့အပါအဝင်မြောက်ပိုင်းမှာမိတ်သုံးဖွဲ့ကတော့ရှေးလက်သေးချင်းမဖို့ရှိတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံကိုတက်ရောက်ဖို့ဆန္ဒရှိကြောင်းမကြာသေးခင်ကပဲပူးတွဲကြေညာထားပါတယ်။ပြီးခဲ့တဲ့ဇွန်လဇန်တုန်းကလည်းနိုဝင်ဘာလထဲရွေးကောက်ပွဲချင်းမဖို့ရှိနေတဲ့အချိန်မှာအပြစ်ခတ်ရက်စဲဖို့ဆန္ဒရှိကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မှာတိုင်းဒေသနိုင်ငံရဲ့တမတ်တရှိုမူလပါတီတွေကထွက်ခွင့်မရသေးတာကြောင့်နိုဝင်ဘာလထက်ကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အခက်တွေ့နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANB ကလည်းနောက်ထပ်ခွင့်တင်ထားပေမဲ့တရင်ဝင်ခွင့်မပြုသေးတာကြောင့်လက်ရှိလွှတ်တော်ကိုယ်စားလှယ်တဲ့အပါအဝင်ရခိုင်တိုင်းဒေသနိုင်ငံရဲ့တမတ်တရှိုလာမယ့်ရွေးကောက်ပွဲမှာတတိပုဂ္ဂလအနေနဲ့ရှင်ပြိုင်ရမယ့်အလားအလာရှိနေပါတယ်။ကြောက်ပြူမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်းဟာဆိုရင်လည်း ANB ပါတီကလည်းနောက်ထပ်ခွင့်မရသေးတာကြောင့်ရွေးကောက်ပွဲဝင်ရဲ့အခက်အခဲဖြစ်နေတယ်လို့ပြောပါတယ်
ဟုတ်ကဲ့ကျွန်တော်ကတော့ဟိုမှာ ND ပါတီမှာတော့ကျွန်တော်ကလည်းကြားပြီးကြားတော့ကြားပြီးဒါပေမဲ့သူတို့ကလည်းဆက်စပ်မပြုဘူးဆိုရင်ပြောရဲဒါပေမဲ့ ND ပါတီမှာကဆက်စပ်ပေးတဲ့လူတွေလေးရှိနေတယ်အများကြီးမြန်မာကဒီနေ့တော့ကိုယ်နဲ့ဦးကျော်လင်းတော့ဒီကုန်းမြို့နယ်ကဒီနေ့တော့ကိုယ်နဲ့ဦးမြတ်နဲ့ဆိုပြီးတော့ဆက်စပ်ပေးခေါက်ကတည်းကပါတီရဲ့ ND ပါတီရဲ့မူဝါဒကလူကိုလိုက်ပြီးကြောင်းနေတယ်လို့ဖြစ်နေတယ်ခေါက်ကတည်းကကျွန်တော်တို့ကတော့ဆက်စပ်မပေးဘူးကျွန်တော်တို့ကတော့ဆက်စပ်ပေးမှာမဟုတ်ဘူးသိချင်တယ်ဆိုရင်ကျွန်တော်တို့ကတက္ကသိုလ်ဆိုရင်တော့ကျွန်တော်တတိပုဂ္ဂလနဲ့ကြာရမယ့်သဘောမျိုးလို့မြင်နေတယ်
ကျောက်ပြမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်းဟာ MP ပါတီကနှုတ်ထွက်ခွင့်တောင်းထားပြီးနောက်နိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်နဲ့ရေးယူခံရပြီးအခုခါထောင်ကျခံရတဲ့ဒေါက်တာအေးမောင်ဦးဆောင်ပြီး2019ခုနှစ်မှာတည်ထောင်ထားတဲ့ရခိုင်ဦးဆောင်ပါတီ AFP ကပူးပေါင်းပါဝင်နေတာပါအခုဆိုရင်ရခိုင်ပြည်နယ်မှာအဓိကအင်အားကြီးပါတီဖြစ်တဲ့ MP ကလည်းခွဲထွက်ပြီးတည်ထောင်ထားတဲ့ရခိုင်ဦးဆောင်ပါတီ AFP နဲ့ရခိုင်ဒီမိုကရေစီအဖွဲ့လျှောက်ရခိုင်ဒီမိုကရေစီအဖွဲ့လျှောက်ပါတီ AD တို့လည်းရွေးကောက်ပွဲမှာရှင်ပြိုင်ဖို့ပြင်ဆင်နေကြပါတယ်ဒါပေမဲ့ AD ပါတီမှာလည်းကိုယ်စားလှယ်တရှုဟာမူလ MP ပါတီကနှုတ်ထွက်ခွင့်မပေးတာကြောင့်တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲမှာရှင်ပြိုင်ရမယ့်အလားအလာရှိနေတယ်လို့အဲဒီပါတီပြောခွင့်ရဦးမျိုးကျော်ကပြောပါတယ်
။အဲနှုတ်ထွက်ခွင့်တောင်းထားတဲ့ဟာကတော့ရှိတယ်။ဒါပေမဲ့အခုကတော့ဟောင်းလဲဆိုတော့အဲဒီကဲအဲရှေ့ကြောင့်မှဆုံးဖြတ်ရရရှိတယ်။ဒီလိုကနှုတ်ထွက်ခွင့်မပေးတဲ့အတွက်မှာကျွန်တော်တို့ပါတီ ကိုယ်စားလှယ်အနေနဲ့တို့ကြံလို့ရမှာမဟုတ်ဘူး။တတိပုဂ္ဂလအနေနဲ့တော့ဟောကြံမှာဆိုကြံခွင့်ရှိမှာဆိုတဲ့အမိသားဖြစ်နေမှာ။အဲမဝင်ကြံနိုင်ဘူးဆိုတော့တချို့အရည်ကကျွန်တော်တို့ဘာကြည့်ဒီဆောက်ပြီးသားအရှင်ကြီးမဖြစ်သေးဘူးလေ။အဲ့တော့အဓိကအားဖြင့်ကတော့ကျွန်တော်တို့ကတော့ကြောက်မှုတွေအတန်ရဲခေအောင်နဲ့ကျွန်တော်တို့ဘဟုဌာနချုပ်ရှိတဲ့ကြောက်တော်မျိုးလိုကနေပြီးတော့ဒီကောက်ပေါ်မှာဝင်ရောက်ရှိနေတာပေါ့ဖြစ်တာ
။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကလည်း NDP ပါတီကနှုတ်ထွက်ခွင့်မပေးတာကြောင့်လက်နက်ရွေးကောက်ပွဲမှာရခိုင်တိုင်းသားရဲဝန်ကြီးနေရာကိုတတိပုဂ္ဂလတင်နဲ့ဝင်ရောက်ရှင်ပြိုင်တော့မှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရခိုင်မျိုးသားပါတီကတော့ပါတီကနှုတ်ထွက်ခွင့်တင်ထားတဲ့သူတွေကိုလက်ရှိလွှတ်တော်ကိုယ်စားလှယ်တက်တန်းကုံမှနှုတ်ထွက်ခွင့်ပေးမယ်ဆိုပြီးတော့ပြီးခဲ့တဲ့မေလကုံပိုင်းကကျင်းပပြုလုပ်ခဲ့တဲ့ပါတီညီလာခံမှာဆုံးဖြတ်ထားပါတယ်။လက်နက်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းကနေရာတချို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနေနဲ့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ကြောင်းပြောဆိုထားတာကြောင့်ခင်နိုင်ငံရေးပါတီတွေအတွက်အခွင့်အလမ်းဖြစ်နိုင်တယ်လို့ခံမှန်းထားရှင်ပါပဲရခိုင်တိုင်းသားနိုင်ငံရေးသမားတွေကြားအခက်အခဲတွေကြုံတွေ့နေရတာပါနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့လာမယ့်ရွေးကောက်ပွဲမှာဒေသခံနိုင်ငံရေးပါတီတွေအနိုင်ရနိုင်တဲ့အလားအလာတွေရှိနေပေမဲ့စင်ခေါ်မှုတွေလည်းရှိနိုင်တယ်လို့သုံးသပ်ပါတယ
်ရခိုင်ပြည်နယ်မဲဆန္ဒနယ်ပြည်မှာတော့ဟိုရွေးကောက်ပွဲကိုဘယ်နှမျိုးနဲ့ကျင်းပနိုင်မလဲဆိုတာစောင့်ကြည့်ရအောင်ပဲလို့ထင်တယ်အဲ့တော့ဒီရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်တဲ့မြို့နယ်များရင်တော့ရခိုင်မျိုးသားပါတီတွေအနေနဲ့အများစုအနိုင်ရဖို့အလားအလာများတယ်လို့ယူနေတယ်။အဲအထူးသဖြင့်တော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာနော်ဒီရခိုင်မျိုးသားပါတီတွေကအားကောင်းတဲ့အခါကျတော့အဲရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်မှာနော်ရခိုင်မျိုးသားပါတီတွေရဲ့ဟိုအနိုင်ရမှုကပိုပြီးတော့များနိုင်တယ်လို့ယူနေတယ်။နောက်တစ်ချက်ကတော့ဒီရခိုင်တိုင်းရင်းသားပါတီရှားမှာเนาะဟိုညီညီမျိုးမျိုးနဲ့ဖြိုင်းတိုင်းဆွေးနွေးပြီးတော့ရွေးကောက်ပွဲဝင်နိုင်တယ်ဆိုရင်တော့ရခိုင်ပြည်နယ်တစ်ခုလုံးမှာနေရာအများစုအနိုင်ရဖို့အတွက်လားလာများလိမ့်မယ်လို့မြင်တယ်ဒီရခိုင်ပါတီတွေအချင်းချင်းထိတ်တိုက်ရှင်ပြိုင်မှုမြင့်မားရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကမဲဆန္ဒနယ်တွေမှာတော့မှရှင်ပြိုင်မှုဟာအကျိတ်နယ်ဖြစ်လာလိမ့်မယ်လို့မြင်တယ်
ပြည်ထောင်စုနဲ့ရွေးကောက်ပွဲမှာတော့ရခိုင်ပြည်နယ်မှာကိုယ်စားလှယ်နေရာပေါင်း90ကျော်နဲ့ရခိုင်မျိုးသားပါတီ ANB ကကိုယ်စားလှယ်နေရာ45နေရာနဲ့အများစုအနိုင်ရခဲ့တာပါ။ဒါပေမဲ့လည်း2008ဖွဲ့စည်းပုံရှေ့ခန့်ဥပဒေအရကိုယ်စားလှယ်နေရာအများဆုံးအနိုင်ရခဲ့ပေမဲ့လည်းပြည်နယ်စုရဖွဲ့ခွင်တော့မရခဲ့ပါဘူး။ကျွန်တော်တက်နိုင်ပါခင်ဗျာ။ရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားတာပါ။
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
် COVID-19 ကပ်ရောဂါကာလကန့်သတ်မှုတွေကြားအခက်အခဲတွေကြောင့်မလေးရှားကနေမြန်မာနိုင်ငံကိုတရားမဝင်လမ်းကြောင်းတွေကနေတဆင့်နေရပြန်လာသူတွေကိုယ်တောင်းမျိုးမှာဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်ကျမအေးမှာပါမလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်မှုတွေနဲ့အဖမ်းဆီးတွေကြားအလုပ်လက်မဲ့တွေဖြစ်နေကြရပြီးစာဝင်နေရေးအခက်ကြုံနေရသလိုအဖမ်းဆီးတွေလည်းရှိနေတာကြောင့်မြန်မာနိုင်ငံသားတွေဟာနှီးမျိုးစုံသုံးပြီးနေရက်ကိုပြန်လာနေကြတာပါဒီထဲကမကြသေးခင်ကပြန်လာကြတဲ့မြန်မာနိုင်ငံသား၉ဦးဟာလည်းကော့တောင်းမြို့မှာဖမ်းဆီးခံရတယ်ဆိုပြီးလုံသမားရေးလှုပ်ရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကော့တောင်းမြို့ပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကပြောပါတယ်နေရပြန်လာသူတွေထဲမှာလူမောင်ခိုးတွေကိုငွေကြေးပေးပြီးတရားမဝင်လမ်းကြောင်းတွေကနေပြန်လာသူတွေရှိနေတယ်လို့လည်းဦးမိုးဝေကပြောပါတယ်
ဒီမပီးသေးဘူးသူတို့ခဏယာယီပြေးပြေးထားတာရှိတယ်။ထုတ်ခန်းထဲမှာတော့မဟုတ်ဘူး။ဒီခန်းမမှာပဲအာကစားခန်းပုတ်ပြင်းအာကစားခန်းမှာထားရတယ်။သူတို့သေချာဆွနေတယ်ဒီကိစ္စကဟုတ်ကဲ့မပီးသေးဘူး။တဲ့သူတို့ကတော့အလုံးပိတ်လိုက်ရတာပေါ့နော်။သူတို့ပြောတာအလုံးလက်မဲ့လေးဖြိုးရတယ်။ပြီးတော့အလုံးဟိုရှိစစ်တော်လို့မရတဲ့အခက်အခဲတွေကြောင့်သူတို့နေဖို့ကဆင်မပြေတဲ့တွေ့သူတို့ကဒီပွဲစားနေနဲ့ချိန်ပြီးတော့လာကြတာခင်ဗျာ။သူတို့ပြန်ရောက်လာဆိုတော့ပွဲစားနေတဆက်ပြန်ရောက်လာတယ်မလေးရှားရင်ပြန်ရောက်လာတဲ့အချိန်မှာသူတို့ကတော့ ringgit 1200ပေးရတယ်လို့ပြောတယ်။ချို့ကလည်း1400
ချိုးရလဲထောက်နေရချိုးရလဲထောက်ချောက်ရအခုနှစ်ဦးတော့မတူတော့ဘူးအခုပြီးခဲ့တဲ့ခေါင်းပြန်လာပြန်လာတဲ့အုပ်စုမှာထောက်လေးရပါတယ်အခုနောက်ဆုံးအတော့ပြန်လာသူတွေကတော့ကွာလမ်ပူးကခုနှစ်ဦးပြည်နယ်ကနှစ်ဦးလို့လဲပြောပါတယ်နေရပြန်ဖို့လူမောင်ကိုပွဲစားတွေကိုမလေးရှားရင်းကွင်2000ပေးခဲ့ရပြီမလေးရှားနိုင်ငံကနေတဆင့်ထိုင်းနိုင်ငံ17ခရိုင်ကိုလှေလန်းနဲ့လာကြတယ်လို့အဲဒီကနေတဆင့်ရနောင်း ကယောဂကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတွေနေရာပြောင်းခြင်းနေကြတဲ့အတွက်မြန်မာတန်ရုံကိုဆက်သွယ်အကြောင်းကြားရတာတွေရှိပေမဲ့လည်းကြန့်ကြာမှုတွေရှိနေတာပါဒီအတွက်တရားမဝင်လမ်းကြောင်းတွေကနေမြန်မာနိုင်ငံကိုပြန်လာနေကြရကနေဒီလထဲမှာပဲကော့တောင်းမြို့မှာဖမ်းဆီးခံရသူ20ကျော်အထိရှိနေပြီလို့လည်းဦးမိုးဝေကပြောပါတယ
်သူတို့မလေးရှားရင်တစ်ဆင့်မှာသူတို့ကလေနဲ့သူလန်ကာဝီလန်ကာဝီရရင်စေမာဒီကျွန်တော်တို့ထိုင်းနေစာကူးတယ်နေစာရင်စေမာထိုင်းနေစေမာကျွန်တော်တို့ဒီထိုင်းကြော်ပြီးတော့ဒီရနောင်းဖဲ့လာတယ်ရနောင်းကနေမှချုပ်ပေါ်ချုပ်ပေါ်ရင်စေမာကျွန်တော်တို့ပွဲစားချိန်ပြီးတော့တကယ်လာတယ်အားလုံးတော့ပွဲစားနေကြည့်ပဲသူတို့ချိန်ပြီးလာကြတယ်6ယောက်လာလိုက်4ယောက်လာလိုက်2ယောက်လာလိုက်အဲ့လိုမျိုးတွေဖြစ်နေတယ်ဗျဒီကြားနေတယ်မှလာရရတာတော့ဟုတ်ကဲ့ခုဆိုရင်တော့ဒီလတဲ့မှဆိုရင်တော့ကျွန်တော်ရောက်20ကျော်လောက်တော့ရှိ
မလေးရှားကနေမြန်မာနိုင်ငံကိုပြန်ရောက်လာကြသူတွေကိုတော့ကျန်းမာရေးစစ်ဆေးပြီးစောင့်ကြည့်စခန်းတွေကိုပို့ဆောင်ထားပါတယ်ဇူလိုင်လ30ရက်နေ့မနက်ပိုင်းမြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမလေးရှားနဲ့ထိုင်းနိုင်ငံကပြန်လာသူ2ဦးမှာကိုဗစ် -19 ရောဂါပိုးတွေ့ရှိကြောင်းအတည်ပြုထားပါတယ်သေဆုံးသူ6ဦးပါဝင်ကူးစက်သူ350ကျော်ရှိတဲ့မြန်မာနိုင်ငံမှာအတည်ပြုလူနာအများစုကပြပကပြန်လာသူတွေဖြစ်ကြပါတယ်ရှင်ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
အိန္ဒိယနိုင်ငံရဲ့မြို့ပြကြီးတွေမှာလှုပ်လှုပ်နေကြတဲ့တန်းနဲ့ချီတဲ့ရွှေပြောင်းလုံသမားတွေကိုဗစ် -19 ကပ်ရောဂါကြောင့်နေရဇာတိကိုပြန်နေကြတာဟာနိုင်ငံတွင်းအကြီးဆုံးရွှေပြောင်းသွားလာမှုဖြစ်ပါတယ်မြို့ပြကြီးတွေမှာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းမြင့်မားစေလူတွေတန်းနဲ့ချီပြီးအလုလက်မဲ့ဖြစ်နေကြစေပြဿနာနဲ့လုံထွေးနေတဲ့အချိန်မှာလူအများပြားကကျန်းမာရေးအရာပိုးပြီးစိတ်ချရတဲ့သဘာဝဝန်းကျင်ရှိရာကိုစာတီရရွာမှာပဲဘဝသစ္စာကိုပြင်ဆင်နေကြပုံကိုမြောက်ပိုင်းဟီမာချီပရာဒက်ရှ်ပြည်နယ်ကရွာလေးတွေအကြောင်း VOA သတင်းတောက်အင်ဂျင်နာပက်ရှီရှာပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါနွားမွေးမြူရေးကိုရပါနီဘတ်ကမကြွန့်ကျင်ပါဘူးသူကချန်ဒီဂါမြို့ကတယ်လီဖုန်းလက်ခံဖြစ်ကြတဲ့ဌာနမှာအလုပ်လုပ်ခဲ့ပြီးကိုဗစ် -19 ကပ်ရောဂါကြောင့်အလုပ်လက်မဲ့ဖြစ်သွားသူပါအခုရွာကိုပြန်ရောက်လာပြီးထရေးဆန်မွေးမြူရေးကိုစဖို့မျှော်လင့်ထားပါတယ်
This time pe hamare liye ek business opportunity hum samajh ke kar rahe hain kyunki sabhi cheez
corona virus chaung a lo paisu yatta gun no di traisan mwin myu ye ga akhun yee tiyat lo ga nyin ma de aim ma ni ya da ga po pi lo be kin ne lo le khan sa ya ba de chano lo no go taung nai de lo yaung sa lo le ya ba de
india myaw pai chan ba taung ja de ta ma ni thain ja de ba lo thong ne chi de su re ha ဝင်ဝေးပိုကောင်းတဲ့မြို့ကြီးတွေမှာအလုတ်သွားလုတ်ခဲ့ကြတာပါအခုတော့တဝဲလေလေဖြစ်နေတဲ့ကပ်ရောဂါကသူတို့ကိုနေရပြန်လာစေဖို့ဖြစ်လာပြီးအိမ်နဲ့နီးတဲ့နေရာမှာပဲဘဝအစ်အလုတ်အစ်နဲ့ပြန်စနိုင်ဖို့မျှော်လင့်ထားကြပါတယ်လူအများကအလုတ်လက်မဲ့ဖြစ်သွားပါတယ်တခြားသူတွေကလည်းဗိုင်းရပ်စ်အန်တီရဲ့ကင်းဝေးနေစေတောင်ဆောင်ပြည်တွေမှာနေရာရှာဖွေနေကြပါတယ်လူများပြားဟာလမ်းသစ်ဖောက်တာမျိုးမြကုဒရာတွေတိဆောက်တာမျိုးစတဲ့အစိုးရကပေးတဲ့စီမံကိန်းတွေမှာအလုတ်လုတ်ကြပါတယ်တချို့တွေကကျွဲ့နွားစိတ်စတဲ့ဒရိစံမွေးမြူရေးလုပ်ကြပါတယ်တချို့ကတော့ပြစ်ပယ်ထားတဲ့လေယာဉ်မြေတွေကိုပြန်ပြီးတော့ပြုပြင်လာကြပါတယ
် इससे पैसे मिले वो भी सुधार के लिए तो हमने
ငင်းကြီးဖို့အတွက်ကျွန်တော်ပတ်စံရလာပါပြီအရင်ကငုံဆောင်ရှိနေတော့စိုက်ပျိုးရတာခက်ပါတယ်ခုတော့ကျွန်တော်ကောက်ပဲသီးနှံနဲ့ပို့ပြီးစိုက်ပျိုးလာနိုင်ပါပြီ
။ဟန်တိုးရွာသားပါဘက်ခူစိန်ကပြောပါရယ်။ဒီလူတွေအနေနဲ့ရွှေပြောင်းလုံသမားတွေနဲ့ကျေးလက်စည်းဘွားဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကမှတ်တည်ပေးတဲ့မွေးမြူရေးလုပ်ငန်းသုံးငွေကြေးကူညီရကြမှာပါ။ချမ်ပါခရိုင်ရဲ့လက်ထောက်ကော်မရှင်နာဘီပစ်ဘာတီယာကအခုလိုပြောပါရယ
်။ Even though their earning may be less but even the expenditure is low.
သူတို့ဝင်ငွေကနည်းတယ်ဆိုရင်တော့မှအသုံးစရိတ်ကလည်းနည်းပါတယ်။ဒီတော့သူတို့ဒီမှာဝင်ငွေရတဲ့အလုပ်ရှိနေတာကပို့ပြီးတော့ကောင်းပါတယ်ဒုတိယအချက်အနေနဲ့သူတို့အိမ်တွေအနီးနီးနားနားမှာအလုပ်လုပ်လို့ရပါတယ်တတိယအချက်ကတော့သူတို့ကိုယ်တိုင်အကျိုးအမြတ်ရှိမဲ့ကိုယ်ပိုင်လုပ်ငန်းတွေကိုလည်းလုပ်နိုင်ပါတယ်ဒါကြောင့်ကိုယ်ပိုင်လုပ်ငန်းဆိုတာကကျေးလက်ဒေတာဖွံ့ဖြိုးရေးရဲ့အခြေခံပါပဲ
ရွှေပြောင်းလုံသမားတွေပြန်လာနေကြတာဟာအလုံးအတွက်ကောင်းပါတယ်မြို့ကနေအလုပ်ပြုတ်လာပြီးဆမ်နီယွာမှာမွေးမြူရေးခြံဆောက်လိုက်တဲ့ကျောင်းဆရာအွန်ကာစင်းကလည်းအခုလိုပြောပါတယ
်ဝပ်ဃာရာရင်တော့ဝိုပဟလေကဂျက်ဆေဟိဂျက်ဆေရှာရမန်ကာရနာသာ
ဥပမာပြောရရင်တော့အစ်မြင့်တန်ရှင်းလောက်တာမျိုးလိုမျိုးမြို့မှာနေခဲ့ရတဲ့အလီထရီကိုတည်ပြီးတော့သူပြန်ကြတာပါ
ဒါလိုမျိုးသိပညာတွေကိုလူကြီးတွေစာမတက်တဲ့သူတွေကိုတဆင့်ပြန်ပြီးတော့ဥဆောင်လမ်းပြပေးခြင်းအဖြစ်ရွာတွေပို့ပြီးတော့ကောင်းလာအောင်လို့လုပ်ပေးနိုင်ရမှာပါ
အလုပ်တွေကိုဒရဇက်ခေါင်းမဖော်ရန်လုပ်မှရပါလိမ့်မယ်။ထိုင်နေုံနဲ့တော့ငွေကဝင်လာမှာမဟုတ်ဘူးလို့ရွာကန်လူကြီးတယောက်ကတော့မြို့ကပြန်လာတဲ့သူတွေကိုအကြံပြုသွားပါတယ်။မြို့တွေမှာကိုရိုနာဗိုင်းရပ်စ်ထံကိုအလူလဲခံစားနေရှာရချိန်မှာအိမ်မှာပြန်နေရတာကိုနှစ်သက်ကြသူတွေဖြစ်လို့သူတို့ကလည်းအလုံးမလုံးဖဲတော့မနေကြပါဘူ
း။ဒါနဲ့ကြီးအမ်အဘဘာဂျိုင်းတော့အမားရေကိုဒရလက်ကြီးက
ရွာထဲမှာကအပြင်ထွက်ဖို့လူတွေနဲ့တွေ့ကြဖို့ကိုလုံးဝကြောက်စရာမလိုပါဘူး။ပဝင်းကျင်ကလည်းကျန်းမာရေးအတွက်ကောင်းမွန်ပါတယ်။ဒီနေရာမှာဗိုင်းရပ်စ်အန္တရာယ်လုံးဝမရှိပါဘူး
။တမနီရွာသားဘီလီရန်ကပြောတာပါ။ဒါပေမဲ့ကတ်ယောဂါဘီအန္တရာယ်ကုံဆုံသွားရင်ရောသူတို့မြို့ကိုပြန်သွားကြအောင်မလား
။ It's a will and it's a choice.
ဒါကတော့သူတို့သဘောနဲ့သူတို့ရွေးချယ်မှုဖြစ်ပါတယ်။ဘလို့ဖြစ်လာမလဲဆိုတာကတော့စောင့်ကြည့်ရမှာပေါ့
။မြို့ကြီးပြကြီးတွေရဲ့ထဲဝါမှုတွေကသူတို့ကိုပြန်လာအောင်ဆွဲဆောင်နိုင်စေမလား။တောင်ဆောင်ဘေးတွေမှာပဲသူတို့ဘဝကိုအခြေချတည်ဆောက်ကြမလားဆိုတာကတော့အချိန်ကသာစကားပြောသွားပါလိမ့်မယ်ရှင်ကျမခွာညိုပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရမုံငွေအတွက်ရွှေဒဂုံဖျားလန်းကစစ်သမိုင်းပြတိုက်ဟောင်းကိုဟိုတယ်နဲ့ဘန်စုံယုံကြီးအဖြစ်ပြောင်းလဲခဲ့ပုံအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ရွှေဒဂုံဖျားလန်းနဲ့ပန္တရာလန်းဆုံတဲ့နေရာကစစ်သမိုင်းပြတိုက်ဟောင်းကိုဖျက်သိမ်းပြီးဟိုတယ်နဲ့ဘန်စုံယုံကန်တွေတီဆောက်ခွင့်ပေးတာဟာစစ်တပ်ရဲ့စီးပွားရှာခွက်တစ်ခုဖြစ်ပါတယ်စင်ကာပူအခြေစိုက် Y Complex Project ရဲ့စီးပွားပေးဖြစ်တဲ့ YTTC Yangon Technical Trading Company ကိုကာကွယ်ရေးဝန်ကြီးဌာနက BOT Bill Operate Transfer စနစ်နဲ့နှိုင်းယမ်းပါတယ်တိုကျိုတာတေမိုနိုနဲ့ဖူဂျီတာဒိုင်ဝါဂျပန်ကုမ္ပဏီတွေကစောက်လို့ရေးမှာတာဝန်ယူပါတယ် YTTC ဟာစေအောင်စုကိုစားပြုChrony Company AI ဟင်းလာအုပ်စုရဲ့လက်အောက်ခံဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်။စင်ကာပူကုမ္ပဏီစီကမြေငါးကအမေရိကန်ဒေါ်လာ2တန်းယောကို YTTC ကလက်ခံရယူပြီးကာကွယ်ရေးဌာနကိုလွှဲပြောင်းပေးရတယ်လို့ဆိုပါတယ်။ဒါကြောင့် YTTC ဟာကာကွယ်ရေးဌာနကိုမြေငါးကဒေါ်လာ2တန်းကျော်နှစ်စဉ်ပေးတယ်လို့ဖြစ်နေပါတယ်။အနည်း90မြေငှားမဲ့အစီအစဉ်ဖြစ်ပြီးတန်းကုန်တဲ့အခါ10နှစ်စီတန်းနှစ်ခါထပ်တိုးနိုင်ပါတယ်
။အမေရိကန်ဒေါ်လာတန်း190ကျော်ရင်းနှီးမြှုပ်နှံမဲ့စီမံချက်ဖြစ်ပြီးပြည်ပကဒေါ်လာတန်း140ကျော်ပြည်တွင်းကဒေါ်လာ35တန်းကျော်အရင်စိုက်ထုတ်မယ်လို့ဆိုပါတယ်။ဟိုတယ်ကမ်းပေါင်း252ခန်းမှာအထူးကမ်း140ပါရှိပြီးရုံးအကျယ်ဝန်းကစတူရန်မီတာ2344ရှိပါတယ်။ဘန်စုံယုံအတွက်ဝန်ဆောင်မှုလုပ်ငန်းကိုတိုကျိုတာတက်မိုတိုကုမ္ပဏီကတာဝန်ယူတယ်လို့ဆိုပါတယ်။ဟိုတယ်လုပ်ငန်းမှာလည်းဂျပန်ကုမ္ပဏီတွေကဆောင်ရွက်နေပါတယ်။ရွှေဒဂုံစီရီနဲ့နီးကတာမိုနိုင်ငံသားဧည့်သည်နဲ့ခီးသွားတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ YTTC ဟိုတယ်ယုံငန်းဆိုင်ငန်းစီမံချက်နဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ချက်အစီရင်ခံစာကို2019ဇူလိုင်လကထုတ်ဝေခဲ့ပါတယ်။အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပြီးစာမျက်နှာ350နီးပါးရှိတဲ့စာတမ်းဖြစ်ပါတယ်။စီမံချက်ပြီးရင်ဒေသခံအလို့သမား650ကျော်နှစ်စဉ်အလုပ်အကံရရှိမယ်လို့ဆိုပါတယ
် YTTC ဟာ AR ဟင်းတာကုမ္ပဏီအုပ်စုရဲ့လက်အောက်ခံဖြစ်ပြီး AR ဟင်းတာကတော့စေအုပ်စုအကျိုးစီးပွားမြင့်တင်တဲ့ Chrony အုပ်စုဝင်ဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်မြင်ငါးကတည်းမကပါဘူး Y Complex အဆောက်အဦမှာပါဝင်သူအားလုံးဟာစေအုပ်စုရဲ့အကျိုးစီးပွားကိုမြင့်တင်ပေးတယ်လို့ဖြစ်နေပါတယ်ဂျပန်အစိုးရအဖွဲ့အစည်းနဲ့ဂျပန်ကုမ္ပဏီအချို့ဟာစစ်တပ်စီးပွားရေးလုပ်ငန်းကို တိုင်းရိုက်အပေးရရောက်နေပါတယ် Y complex ကဟိုတယ်မှာတဲခုံသူနဲ့ရုံးခန်းဖွင့်သူတို့ကလည်းစစ်တပ်စီးပွားရေးကိုအားပေးတယ်လို့ဖြစ်နေတယ်လို့ Justice for Myanmar ကသုံးသပ်ပါတယ်တမ်းမတော်တဲ့အကျိုးတူလုပ်ငန်းရှင်တွေဟာဝင်ငွေကိုလက်ပြောင်းလိုတဲ့လုပ်ပြီးပိုင်ဆိုင်မှုကိုလျှို့ဝှက်ထားတာကြောင့်ငွေဘယ်လောက်ရှိပြီးဘာတွေသုံးနိုင်မှသိနိုင်မှုကက်ခဲ့ပါတယ်
ရန်ကုန်ကစစ်သမိုင်းပြတဲ့ဟောင်းကမြေွက်ကိုစီယုံကငားစားတဲ့ကိစ္စမှာစီရင်စစ်ချုပ်ကစစ်ဆေးနိုင်စွာမရှိဘူးလို့ဇူလိုင်10ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါရယ်စီယုံကရတဲ့မြေငှားကဒေါ်လာ2တန်းကျော်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်မှာမပါဝင်ဘူးလို့ဆိုပါရယ်နောက်ပါအစိုးရ2010မှာပြဋ္ဌာန်းတဲ့စီရင်စစ်ချုပ်ဥပဒေမှာကာကွယ်ရေးဝန်ကြီးဌာနကိုစစ်ဆေးပိုင်ခွင့်မရှိဘူးလို့ဖော်ပြထားတဲ့အတွက်စီရင်စစ်ချုပ်ရုံးအနေနဲ့စစ်ဆေးပိုင်ခွင့်မရှိကြောင်းသိရပါရယ်စစ်တပ်လို့ရမှန်သမျှကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုလွှတ်တော်ကဖျက်သိမ်းပြီးဥပဒေသစ်ပြဋ္ဌာန်းသင့်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးရဲ့ရှေ့နေကပြောဆိုသွားပါတယ်။ကာကွယ်ရေးဝန်ကြီးဌာနဟာလည်းအခြားအစိုးရဌာနတွေလိုပဲအစစ်ဆေးခံနိုင်ရမယ်လို့ဆိုပါတယ်။မမှန်မကန်လုပ်သူကသာအစစ်ဆေးမခံနိုင်တာဖြစ်နိုင်ပါတယ်
။စစ်တပ်ရဲ့လုပ်ငန်းတွေကိုစီရင်ရုပ်ဝတ်ချက်အဖြစ်သတ်မှတ်တဲ့အလေးအကျင့်ဟာစီးပွားရေးလုပ်တဲ့အခါမှာအဂတိလိုက်စားမှုကိုအားပေးတယ်လို့ဖြစ်နေပါတယ်။ယခင်ဂျူဘလီဟော့အဆောက်အဦကိုမဆာရာကစ်1985မှာဖြိုဖျက်ပြီးစစ်သမိုင်းပြတိုက်ဆောက်လုပ်ပါတယ်။1994မှာပြတိုက်ကိုဖွင့်လှစ်ပြီးအနည်း20ကျော်ကြာတော့စစ်သမိုင်းပြတိုက်ကိုဖြိုဖျက်ပြီးဟိုတယ်နဲ့ရုံးခန်းတွေဆောက်လုပ်တာဖြစ်ပါတယ်။စစ်ကောင်းဆောင်တွေတီထောင်တဲ့ကျန်းဖို့ပိုင်းကုန်ပစ္စည်းဓာတ်မှန်ရိုက်ဆက် X-ray cargo scanner တွေကိုအစိုးရကငားရန်သုံးဆဲတဲ့အတွက်2019တစ်နှစ်ထဲမှာတင်ကျောင်းဝင်တန်း6000ကျော်ကျပ်ဖို့ပါတီကိုပေးလိုက်ရကြောင်းသိရှိရပါတယ်ကျပ်ဖို့အသင်းပိုင်ပစ္စည်းတွေဟာရွေးကောက်ပွဲခေတ်ရောက်လာတော့ကျပ်ဖို့ပါတီပိုင်ပစ္စည်းတွေဖြစ်လာပါတယ်2015မှာကျပ်ဖို့ပါတီရဲ့လက်စင်အသုံးစရိတ်ဟာကျပ်တန်း1400ကျော်ရှိပါတယ်စစ်တပ်နဲ့ပတ်သက်တဲ့အခွင့်အရေးကအဖွဲ့အစည်းတွေကိုစစ်ဆေးဖို့ခက်ခဲနေစေဖြစ်ပုံရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလရာသီတုတ်ကွေးအေးမိတာနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါမယ်။ဒီကိုဗစ်ရောဂါကြီးဆက်ကူးဆက်နေချိန်မိုးတွင်တဲ့ရောက်လာတာမျိုးဖြစ်လေရှိတဲ့ရာသီတုတ်ကွေးနဲ့သာမန်အေးမိတာတွေနဲ့ခွဲခြားသိရှိနိုင်ဖို့အပြင်ကာကွယ်ဖို့လည်းလိုနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဗစ်နဲ့ရာသီတုတ်ကွေးအေးမိတာတွေကဘယ်လိုခွဲခြားနိုင်ပြီးဒီဖျားလာတာအားလုံးကိုဘယ်လိုထိထိရောက်ရောက်ကာကွယ်နိုင်ပါလဲ။ဒီကြောင်မြန်မာနိုင်ငံဆရာဝန်များသင်ရထူထူယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့အခုလိုဒီ COVID-19 ကပ္ပကတ်ယောဂါကြီးအကြီးအကျယ်တစ်ကမ္ဘာလုံးပြန့်နှံ့နေတဲ့အချိန်မှာအခုဒီမိုးရာသီလည်းရောက်လာတဲ့အတွက်ဒီရာသီတုတ်ကွေးနဲ့ဒီသာမန်အေးမိတာတွေလည်းဖြစ်လေရှိတာမို့ဒီအရာတွေကိုဘယ်လိုခွဲခြားသိနိုင်ပြီးတော့ဘယ်လိုထိထိရောက်ရောက်ကာကွယ်နိုင်ဖို့အတွက်ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီအခါကျတော့ကိုဗစ်မှာဒီထူရတဲ့လက္ခဏာပေါ့ဆရာเนาะတခြားရာသီတုတ်ကွေးနဲ့ဒီသာမန်အေးမိတာနဲ့ကွာတာကိုအဓိကစပြောပြပါလား
ဒီ COVID-19 ရဲ့အဓိကလက္ခဏာကဖျားမယ်ချမ်းမယ်ချောင်းဆိုးမယ်အသက်ရှူကြတယ်မောတယ်ပေါ့နော်အဲ့ဒီ၃ချက်ကိုတော့အဓိကဒါပြောတာပေါ့ပြီးတော့မှ COVID လူနာတွေနဲ့ထိတွေ့ခဲ့သလားပေါ့အဲ့ဒီနိုင်ငံတွေကပြန်လာသလားပေါ့သူရဲ့ contact ကိုအဓိကထားတာပေါ့တုတ်ကွေးအဲ့ဒီတော့ကိုကြတော့ဒီကကိုဗစ်တို့ဟာမျိုးကို contact ကိုကျွန်တော်လိုက်မကြည့်တော့ဘူးနှစ်စဉ်နှစ်တိုင်းလည်းဖြစ်နေတယ်တခါကြတစ်နှစ်ကိုနှစ်ခါသုံးခါပြန်ဖြစ်တာလည်းရှိတယ်အဲ့တော့ရာသီတုတ်ကွေးမှာကတော့ရှားလည်းဖျားမယ်တုတ်ကွေးလို့ပြောထားတဲ့အတိုင်းတုတ်နှောင်ထားသလိုကွေးသွားမယ်လူကဆိုတော့ကြိုက်ခဲတာတော့ချက်သားတွေနာတာကအဓိကအပြင်းထန်ဆုံးလို့ကျွန်တော်တွေ့ရတယ်လေပဲနာတာတွေဖြစ်လာတယ်ချောင်းလဲဆိုးကောင်းဆိုးနိုင်တယ်เนาะအခုနပြောတော့အများကြီးရတော့မဟုတ်ဘူးပေါ့နော်ပြီးတော့ဒီကြားမှာ common cold လို့ခေါ်တဲ့သာမန်အေးမီလေးတွေပေါ့နော်တနေ့အတွင်းမှာ9က6ခါလောက်ကတော့ AB အနာသိချောင်းဆိုးဖြစ်တတ်တယ် common cold ဖြစ်တတ်တယ်အဲ့တော့နောက်ပိုင်းကျမှ COVID-19 ကအနှံ့နဲ့အရသာပြက်လာဒါမှဖြားနာတကွေးတွေကတော့ဒါမှအကက်ခဲပျောက်စေးနေ့ရက်3ရက်ဆေးသောက်လာနဲ့တက်တာပါတယ
်ဟုတ်ကဲ့ဆရာအဲ့တော့လက္ခဏာပိုင်းမှာ COVID မှာကဒီအနှံ့နဲ့အရသာပြက်တာကထူကြတာပေါ့ဆရာနော်တခြားဒီရာသီတကွေးတို့ဒါမှအင်းပြီးတော့မှမတွေ့ရဘူးပေါ့နော
်မရှိပါဘူးမရှိတဲ့လောက်မှာကျွန်တော်ရာသီတကွေးရောတွလွန်တကွေးရောခုနအေးသိမင်းသားစီချောင်းဆိုတော့ဒီလိုအနှံ့နဲ့အရသာပြက်တာလုံးဝမရှိပါဘူးနောက်ပိုင်းကျွန်တော်တို့ထပ်ပြီးတွေ့လာတာက COVID-19 မှာ1 ပြက်တယ်ပျို့တယ်အန်နဲ့ပိုက်နာတယ်အဲ့လိုမျိုးတွေ့လာတဲ့ခါကျတော့ ဝန်သွားတဲ့မစင်ကနေတော့မှအဲ့ဒီမှာဗိုင်းရပ်စ်ပါလာလို့ကုရည်လို့ဘာလို့တောင်ဖြစ်လာပြီကျွန်တော်တို့အခုယာစီတကွေးကတော့အဲ့လိုမဟုတ်ဘူးဗျာယာစီတကွေးကနာသီးချောင်းဆိုးတွေဖြစ်မယ်အရင်ကနေမှအမုံမွားတွေပဲကိုဗစ်လိုပဲဒီကတယောက်ကရှူရှက်လိုက်တဲ့နာချီလိုက်တဲ့ချောင်းဆူလိုက်တဲ့အမုံမွားတွေနဲ့ကိုဘက်က၆ပေအတွင်းကလူကိုရှူလိုက်လူကကူးသွားမယ်လို့မဟုတ်သူအမနာကြီးတွေကြထားတဲ့ပစ္စည်းတွေကိုလိုက်ကင်ရင်ကူးသွားမယ်ဆိုတာမျိုးအဲ့တော့ကူးဆက်ပုံကတော့သွားတူတယ်အဲ့တော့ဘယ်သူမှတော့တိတိကျကျမကွဲခြားနိုင်ဘူးဗျာအဲ့တော့ကိုဗစ်လိုတန်လျာရှိရင်တော့နာတို့ဘတ်တို့အာကောင်တို့ဘတ်တို့ကိုယူပြီးတော့ဆက်ရတော့မှာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီလက္ခဏာအရအတိအကျခွဲခြားဖို့ခက်နေပြီမဲ့ဆရာကပြောတယ်လို့ဒီကူးဆက်ပုံချင်းကြတော့အတူတူနှိပါဖြစ်နေတာမို့ဒီကိုဗစ်ကာကွယ်လုပ်ခြင်းအဖြစ်တခြားတွေရာသီတုပ်ကွေးနဲ့တာမန်အေးမိတာတွေကပါဒီအဆပေါင်းများစွာပေါ့နော်ကာကွယ်နိုင်တဲ့သဘောဖြစ်တာမို့ဒီကိုဗစ်ကိုအဓိကအခုချိန်ထိပုံမှန်ကာကွယ်လာတာနဲ့အခုနောက်ဆုံးတွေ့ရှိထားတဲ့ကာကွယ်နည်းစစ်တွေကပါထည့်ပြောပေးပါလားဆရာကြီး
ကျွန်တော်တို့လက်ကိုတာမန်စေးပါဟန်ဂျန်နေပဲဖြစ်ရစက်ပြန်နေပဲဖြစ်ရအဲ့ဒီကနေမှမဆေးတက်ပါဆိုတော့လူဦးထွဲသွားရင်ပို့ပြီးတော့တက်ရမယ်ဗျကျွန်တော်တရားဝေးဝေးနေပါအဲ့တော့ကိုဗစ် -19 ရဲ့ကူးဆက်တဲ့ပုံစံတွေကဖလောင်ပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်ပို့ပြီးတော့ကူးနိုင်တယ်ဒါမှမဟုတ်ကျွန်တော်တို့ကဖလောင်နေတဲ့တကားအသေးပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်တော့ကူးတတ်တယ်အဲဒါကြောင့်တကားတွေဖွင့်ပေးထားပါဆိုတာမျိုးကျွန်တော်တို့ပြောလေပြောထားရှိတယ်ကိုရဘယ်လိုနေရာတွေမှာပို့ပြီးတော့ဖြစ်လဲဆိုရင်တော့ဘောက်ကွင်းတွေဘာတွေမှာကစားတယ်ဆိုရင်တော့လေတွေကပွင့်ထားတဲ့အတွက်ကြောင့်ကူးဆက်မှုကနည်းနိုင်တယ်အများကြီးမကူးနိုင်ဘူးလူတွေအရင်ကတ်သိပ်ကြက်သိပ်ပြီးတော့ထိမှာပဲအဲ့တော့ဂျင်းတွေဘာတွေမှာစားတော့ဆိုင်အလုံးပိတ်အခန်းထဲမှာဆိုရင်တော့ကူးဆက်မှုကတော်တော်လေးများနိုင်တယ်။ဒါကြောင့်ကျွန်တော်ကစားတော့ဆိုင်တွေအခုကျွန်တော်တို့ကြမထီရအောင်ပလတ်စတစ်တွေနဲ့ကာပါတို့ဂရင်းမောက်တွေဖွင့်ထားပါတို့เนาะခုနကတော့ခန်းမကြီးလိုကျယ်ကျယ်နဲ့လူများများချဲထိုင်တဲ့နေရာမျိုးတွေဆိုရင်တော့ကူးဆက်မှုတော့နည်းသွားတာပေါ့။ခုနကအလုံးပိတ်တဲ့ရက်ဆိုင်မှာသွားထိုင်မယ်ရက်စတောရန့်မှာသွားထိုင်မယ်ဆိုရင်တော့အဲ့မှာကြက်သိမ့်နေတဲ့ခန်းကြီးမှာခုနကခန်းမကြီးထဲမှာတော့ခန်းသေးထဲမှာကူးဆက်မှုကတော်တော်လေးများနိုင်တယ
်။ဟုတ်ကဲ့ဆရာကြီး။နောက်ဒီကိုဗစ်မှာကဆရာကနာပြောတဲ့ဒီနောက်ဆုံးတွေ့ထားတဲ့ယောဂရှိတဲ့သူရဲ့မစင်ကလည်းကူးနိုင်နေဆိုတော့အခုဒီလက်အသေးချာဆေးတာအပြင်ပေါ့ဆရာတော့နောက်ထပ်ရောကာကွယ်နိုင်တဲ့နည်းတွေ့လာသေးလားဆရာ
သူတို့ရှားရှားကျွန်တော်အိမ်သာပေါ့နော်လူတွေကမစင်ဝမ်းသွားတယ်ကိုရှိကသူကကိုဗစ်ဖြစ်နေတယ်ဆိုကြပါစို့သူကအိမ်သာကိုကောင်းကောင်းဖွင့်ပြီးတော့ဝုန်းဆိုပြီးတော့ရေဆေးခဲ့တယ်အဲ့ဒီဆေးလိုက်တဲ့ဝက်ကနေကျွန်တော်တို့အောက်ကိုအရှိန်နဲ့ကျသွားတဲ့အချိန်မှာဗိုင်းရပ်စ်ကအဲ့ဒီမှာရှိတော့အရှိန်အဟုန်နဲ့ဒီခန်းထဲမှာဖြစ်နေတယ်နောက်တစ်ယောက်ကဝင်လာတဲ့ကျွန်တော်ကူရောအမှကျွန်တော်ကအိမ်သားကို public အိမ်သားတွေပဲဖြစ်ဖြစ်လူအများဆုံးနဲ့အိမ်သားဝင်မယ်ဆိုလို့ရှိရင်ကိုကိုတိုင်းမဖြစ်ဖြစ်ကိုရှိရလူကဖြစ်မှာဆိုလို့ကိုစီကူမှာဆိုတဲ့တရားအိမ်သားကိုကအသုံးပြုပြီးလို့ရှိရင်ရေကိုကျွန်တော်တို့ဆင်ချတဲ့ခါမှာအရင်ဆုံးအိမ်သားဖုန်းကိုပိတ်လိုက်ပါအိမ်သားဖုန်းပိတ်ပြီးတော့အောက်ကကနရေထုတ်တဲ့ခလုတ်ကိုဖွင့်လို့ရှိရင် brand ဆိုအောက်မှာအပေါ်ကိုကျွန်တော်တို့ virus တွေစုဆောင်းပြီးတော့အရှိန်ဟိုနဲ့တက်လာကြအကြောင်းမရှိတော့ဘူးအဲ့လိုမျိုးကောက်ွယ်လို့ရတယ်ပေါ့နော်အဲ့တော့ဆိုတာကအိမ်သားဝင်မယ်ဆိုသတိထားပေါ့ master တက်ပြီးဝင်ရမယ်ထိုင်ရမယ်ပေါ့နော်အခုနောက်ပိုင်းတွေ့လာတဲ့ virus strain အသစ်တခုပေါ့ဗျာ covid ထဲမှာပဲအခုကူးဆက်နှုန်းက30-60%မြန်နေလို့တော့ကျွန်တော်ပြောလာတယ်ဗျာเนาะဒါကတော့လူလူထဲမှာပြန့်နေတော့ပြောတာမဟုတ်ဘူးပေါ့เนาะအဲ့လို strain မျိုးလည်းရှိနေတယ်လို့ပြောတာတော့ကူးဆက်နှုန်းတွေကအဲ့ခါတွေအများကျွန်တော်ပောက်ကွဲပြီးတော့ covid ကိုပုံစံထဲမှာဝင်လာပြီဆိုလို့ရှိရင်တော့ကူးဆက်နှုန်းကအရင်ထဲတော့မြန်မယ်ပေါ့ဗျာအခုတော့ကျွန်တော်တို့ဗမာပြည်မှာအခုဆိုရှင် case 300ဝန်းကျင်တော့ပဲရှိတယ်အဲအဲ့ဒီမှာတခြားနိုင်ငံတွေမှာသိန်းနဲ့သန်းနဲ့ချီပြီးတော့ဖြစ်တယ်ကူးဆက်တာတွေလည်းရှိတယ်ဆိုတော့ဒီလိုမျိုး virus strain ကသာထပ်ပြီးတော့ပောက်ကွဲလာခဲ့ရင်အရင်ဖြစ်တဲ့ဟာတဲ့6ဆလောက်ပို့ပြီးတော့ကျွန်တော်ကူးဆက်ဖို့အလားအလာရှိတယ်။ဒါကြောင့်အခုလူတွေကတော်တော်များများအပြင်ထွက်လာကြပြီ။ covid ရော့သွားပြီလို့ထင်တယ်။မိုးရေရွာသွားပြီငါတို့ကပြဿနာမရှိတော့ mask မတက်တော့ဘူး။လက်မဆေးတော့ဘူးဆိုရင်တော့တို့နိုင်ငံအတွက်အန္တရာယ်ရှိသေးတယ်။ဒါကြောင့်ကမ္ဘာကျန်းမာရေးအဖွဲ့ကလည်း pandemic ဆိုတာကိုကျွန်တော်မယုံသိသေးဘူး။အခု covid မဟုတ်ဘဲနဲ့ဒါလီတိုကွေးတွေဈေးကနေမှာတော်တော်များများလူလာလေးရောက်လာတယ်။ပြီးတော့ဒီကြားမှာ common cold လို့ခေါ်တဲ့သာမန်အေးမိနာဆိုးချောင်းဆိုးကြီးတွေပေါ့နော်
။ဟုတ်ကဲ့။ဒီတက်မှာရောဆရာကြီးဒီကာကွယ်ရေးကကိုဗစ်ကိုလုပ်ရင်လည်းဆရာကပြောတယ်တခြားဒီယာစီတုပ်ကွေးနဲ့ဒီတမအေးမိတာကိုလည်းကာကွယ်ပြီးသားဖြစ်တဲ့အတွက်ဒီနှစ်မှာအဲ့ဒီယာစီတုပ်ကွေးနဲ့တမအေးမိဖြားရနာတာရော့သွားတဲ့အခြေအနေမျိုးတွေ့ရလားဆရာအစည်းအဝေးမှာ
ဟုတ်တယ်ကျွန်တော်တို့မနစ်ကနဲ့ရှင်ပေါ့ဗျာဒီကိုဗစ်မတန်ငယ်ကအရင်နှစ်တရားဆိုရှင်ကျွန်တော်တို့ဈေးကနေမှာတုပ်ကွေးဆိုခါတဲ့ဈေးကနေမှာခါတိုင်းနဲ့လူနာ3000လောက်တက်လာတာပေါ့နော်အခုတော့ကျွန်တော်တို့ကယနေ့ကာလမှာဂျိုးချာချိုးချာပဲတွေ့နေတာအုပ်စုကြီးတွေတန်းစီပြီးတော့ပြုံတိုးနေတဲ့အနေအထားမျိုးမရှိဘူးအစိုးရရဲ့ပြင်ပလူနာတွေမှာလည်းမရှိဘူးအဲ့ဒါကိုဗစ်ကိုကျွန်တော်တို့ကာကွယ်ဖို့တော်တော်လုပ်လာကြတယ်လေကာကွယ်လို့ရတော့ကိုဗစ်ကဒီယာစီတုပ်ကွေးမဆခင်နေရဒီမိုးလည်းမကျခင်နေရလုံလာတဲ့ခါကျတော့အဲ့ဒါကြောင့်ပဲယာစီတုပ်ကွေးကရော့သွားသလားလို့လဲကျွန်တော်သုံးသပ်လို့ရပါတယ်ဒီယာစီတုပ်ကွေးကာကွယ်သေးတယ်တော်တော်များများထိုးလို့ရသွားကြအကြောင်းရှိပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပ တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့တက်မလို့တက်စကန်များပြန်လည်ရုပ်သိမ်းပေးဖို့ကရင်ပြည်နယ်ဖာပုံမြို့နယ်မှာဒေသခံရွာသားထောင်ချီကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်မဒိန်ချင်းခံရတဲ့ရသိတောင်မြို့နယ်ဥကကျေးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ပတ်အဖွဲ့တရာကျော်ကတောင်းဆိုခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလောဝါမြို့နယ်စမီးမြို့တွေမှာစစ်ဘေးတိတ်ရှောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပူမြို့နယ်မှာတပ်မတော်တပ်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်လူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဇူလိုင်လ28ရက်နေ့ကတောင်တုံးလုံးတပ်စခန်းရှိမှာဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။တပ်မတော်တပ်စခန်းတွေရှိနေလို့လူနေမှုဘဝလုံခြုံမှုမရှိတဲ့အပြင်ဒေသခံလူထုတွေမတရားအသက်ခံရမှုမကြာခဏရှိလာတာကြောင့် NCA မှာပါတဲ့အချက်များအတိုင်းတပ်ပြန်ရုပ်သိမ်းပေးဖို့တောင်းဆိုတာဖြစ်ကြောင်းဆန္ဒထုတ်ဖော်ရန်မှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့စောအေကော်ကပြောပါတယ်အဆိုပါဆန္ဒထုတ်ဖော်ရန်မှာကျေးရွာအုပ်စု၁၀စုကတရက်ခန့်လူဦးရေ4000ကျော်ပါဝင်ပါတယ်ဒါအပြင်၎င်းနယ်မြေမှာရှိတဲ့ဝေမောင်လှကွန်းပြိုဂိုင်းကုံမဲဝိုင်စခန်းတွေကိုချက်ချင်းရုပ်သိမ်းပေးဖို့ဆန္ဒထုတ်ဖော်ရန်မှာတောင်းဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့မှာလဲဝမ်မှုခုတ္တထကဲကိုမဲဝေစတဲ့စခန်းလေးခုအရှိမတက်မတော်တက်စခန်းရုပ်သိမ်းပေးရေးအတွက်လူပေါင်း3000ကျော်ကတွားရောက်ဆန္ဒထုတ်ဖော်ခဲ့ပါတယ
်ရခိုင်ပြည်နယ်ရထိတ်တောင်မြို့တွင်မသိန်းကြီးခံရတယ်လို့တရားစွဲဆိုခဲ့သူဥက္ကာကြီးဝတူသောဥသေးဝင်းအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်ရပ်ပွက်ဖွဲ့တရားကျော်ကနေဇူလိုင်လ29ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်အဲ့ဒီကြေညာချက်ကို Arakan River Network ကမန်တိုင်းဒါလူမှုကွန်ရက်ရခိုင်ပြည်နယ်လူခုရေးကာကွယ်မြှင့်တင်ရေးဖွဲ့88ရခိုင်မျိုးဆက်များလူမှုဖူးပြေးဖွဲ့နဲ့ပြည်ပဖို့ပြည်ပဖွဲ့ပါဝင်စုစုပေါင်းရပ်ပွက်ဖွဲ့စီ138ဖွဲ့ကတောင်းဆိုလိုက်တာပါဇွန်လ29ရက်နေ့ညချိန်မှာဥကရွာသူအသက်30ကျော်ရွယ်ဒေါ်ဦးသေးဝင်းကိုအစိုးရစိတ်ကြောင်းတစ်ခုကတမရော်သား3ဦးကနေမတိန်ကျူးကြည့်ခဲ့လို့ဒရခန့်ရှင်မျိုးရမီကဇူလိုင်လ10ရက်နေ့မှာစစ်တွေမျိုးအမှတ်တရဲစခန်းမှာအမှုဖွင့်တန်ကြားထားတာဖြစ်ပါတယ်အခုလိုတောင်းဆိုရတာကတော့တရားမျှတမှုအမှုမှပေါ်ပေါက်စေရင်းနောင်ခါဒီလိုမျိုးမဖြစ်ပွားရအောင်အတွက်ရည်ရွယ်ထောက်ပြန်ရတာဖြစ်တယ်လို့ရခိုင်ပြည်နယ်လူခုရေးကာကွယ်မြှင့်တင်ရေးဖွဲ့ကတရိုက်တာဦးမြတ်ထွန်းကပြောပါတယ်မြန်မာနိုင်ငံမျိုးရလူခုရေးကော်မရှင်နဲ့ဗဲမလိုက်တဲ့စုံစမ်းစစ်ဆေးရေးဖွဲ့ကအ мян ဆုံးစစ်ဆေးဖော်ထုတ်ပြီးဆက်ပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမပေါ်ပေါက်အောင်တာဝန်ရှိသူတွေအနေနဲ့ကာကွယ်တားဆီးပေးဖို့လည်းညင်ညာချက်မှာတောင်းဆိုထားပါတယ်
လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ရက်စဲတော်မယ်လို့ပအိုးအမျိုးသားအဖွဲ့ချုပ် PNO ကပြောဆိုလိုက်ပါတယ် USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ကနေလက်တွဲဖြုတ်လိုက်တာဟာပအိုးပြည်သူလူထုကမလိုလားလို့လူထုဆန္ဒအတိုင်းဖြစ်တယ်လို့ပါတီအတွင်းရဲမှူးချုပ်ခွန်သိမ့်ဖေကပြောပါတယ်ပြီးခဲ့တဲ့2010ကနေ2015ရွေးကောက်ပွဲတုန်းက PNO အနေနဲ့2008ဖွဲ့စည်းပုံအရရရှိထားတဲ့ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့မြို့နယ်၃မြို့နယ်စလုံးမှာအနိုင်ရထားပြီးတော့ပိုးလူမျိုးတွေအနေများတဲ့မော့မိုင်လွယ်လမ်ရဆောင်မြို့တွေမှာတော့မဟာမိတ်ပါတီဖြစ်တဲ့ USDP ကနေအနိုင်ရထားတာဖြစ်ပါတယ်
2020ရွေးကောက်ပွဲမှာမွန်ညညရေးပါတီအနေနဲ့မွန်ပြည်နယ်35တနေရာကရင်ပြည်နယ်12နေရာတနင်္သာရီတိုင်းဒေသကြီး10နေရာနဲ့ရန်ကုန်တိုင်းဒေသကြီး9နေရာစုစုပေါင်းကိုယ်စားလှယ်လောင်း62ဦးဝင်ရောက်ရှင်းပြန်သွားမယ်လို့ဇူလိုင်လ26ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသမီးကိုယ်စားလှယ်လောင်း16ဦးပါဝင်တဲ့အတွက်အမျိုးသမီးပါဝင်မှု25ရာခိုင်နှုန်းကျော်ဖြစ်ပြီးအဲ့ဒီကိုယ်စားလှယ်လောင်းတွေမှာအသက်40အောက်22ဦးနဲ့အသက်40ဆက်အယောက်40ကျော်ရှိနေပါတယ်။မွန်ညညရေးပါတီဖြစ်မွန်နှပါတီပူပေါင်းနိုင်ခြင်းမရှိသေးတဲ့ပြီးခဲ့တဲ့2015ထွေရွေးကောက်ပွဲမှာတော့မွန်မျိုးရပါတီ MMP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTV တို့ဟာနှစ်ပါတီပေါင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်2ဦးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်3ဦးပဲအနိုင်ရရှိခဲ့ပါတယ်။လက်ရှိမှာမွန်နှစ်ပါတီပူပေါင်းနိုင်ခဲ့ပြီးလူထုလက်ခံနိုင်တဲ့လူသစ်တွေကလည်းရွေးကောက်ပွဲတွေမှာပါဝင်လာတာတွေ့တဲ့အတွက်2020ရွေးကောက်ပွဲမှာမွန်ညညရေးပါတီနိုင်ချေအများကြီးရှိနိုင်တယ်လို့တုံ့တက်မှုတွေလည်းရှိနေပါတယ်။
လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးတို့မှာရွေးကောက်ပွဲဝင်မှာဖြစ်ပြီးဇူလိုင်လ25ရက်နေ့ကပါတီကိုယ်စားလှယ်လောင်းအမည်စည်းရင်းကိုပထမဆုံးအကြိမ်ထုတ်ပြန်လိုက်ပါတယ်ပထမဆုံးအကြိမ်ထုတ်ပြန်တဲ့စည်းရဲအရကချင်ပြည်နယ်အတွင်း18နေရာရှမ်းပြည်နယ်မှာ2နေရာမန္တလေးတိုင်းမှာ4နေရာဝင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးဒူးလေးပါတီဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလွတ်တော်ကိုယ်စားလှယ်9နေရာအနိုင်ရရှိခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားစစ်ရေးပဋိပက္ခကြောင့်ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်စမီးမြို့တွေမှာစစ်ဘေးတိမ်းရှောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းဝင်ကတင်ဆက်ထားပါတယ်
မြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားစစ်ရေးပဋိပက္ခကြောင့်ပလဝမြို့နယ်စမီးမြို့ပေါ်မှာစစ်ဘေးရှောင်ပြည်သူ 3,300 ကျော်နဲ့ကသူငယ်သားငယ်တွေဆယ်တန်းသိတက်ရောက်ကြမဲ့စစ်ဘေးရှောင်ကလေးငယ်တွေအယောက်800ကျော်ရှိနေပြီသူတို့အတွက်ကျောင်းသင်ထောက်ကူပစ္စည်းကျောင်းဝတ်စုံတွေလိုအပ်နေတယ်လို့ပြည်ပဟုတ်အဖွဲ့ကဒါရိုက်တာဦးစော်လီအောင်ကပြောပါတယ်
ကျောင်းသူကျောင်းသားများအရေးကြီးဆုံးတဲ့အရာကတော့ဘာလဲဆိုတော့ကျွန်တော်တို့စပွေးထိုင်ခုံကလုံးဝမလုံလောက်ဘူးခုချိန်မှာပြင်ဆွေးပြီးမှကျွန်တော်တို့ဒီစပွေးထိုင်ခုံရိုက်ဖို့လေလုံးဝအဆင်မပြေဘူးဘာသမုံရတိဖြစ်တဲ့အခါမှာကျွန်တော်ချင်းတော်မှာတည်တဲ့အချိန်မှာမောတောက်လျှောက်ရောလောဘာမှလုံးလို့မရဘူးစာရေးခုံနဲ့စပွေးနဲ့ပြီးတော့ကျွန်တော်တို့ကျောင်းစင်းကျောင်းဖြူတွေလူအေးတွေ
အခုလက်ရှိမှာတော့ချင်းမြင့်နယ်ဆိုးရွားဘက်ကယာယီကျောင်းဆောင်လဆောင်စောင့်လုပ်ပြီးခဲ့ပေမဲ့ COVID-19 ကာလဖြစ်နေတယ်လို့တစောင်းနီးပါးရှိနေတဲ့စစ်ဘေးရှောင်ကျောင်းသူကျောင်းသားတွေအတွက်လုံလောက်မှုမရှိနိုင်တာကြောင့်နောက်သာကျောင်းဆောင်တွေထားဆောက်ပေးဖို့လိုအပ်နေတယ်လို့ဦးစော်လီအောင်ကပြောပါတယ်။အလားတူပလက်ဝမ်မြို့ပေါ်မှာလည်းစစ်ဘေးရှောင်ပြည်သူ 9,000 နီးပါးရှိတဲ့နဲ့ကအခုပညာသင်နှစ်မှာမူလတန်းကနေ 10,000 သေးတက်ရောက်မဲ့ကျောင်းသားကျောင်းသူ 1,300 ကျော်ရှိနေပြီးကျောင်းဝတ်စုံတင်ထောက်ကူပစ္စည်းတွေလိုအပ်နေတယ်လို့လည်းပလက်ဝမ်မြို့နယ်တိုက်ပွဲရှောင်နဲ့တဘာဝကူညီရေးပွဲဥက္ကဋ္ဌဦးစန်နီကပြောပါတယ
်။အခုကချင်းပြည်နယ်အစိုးရနဲ့ညီနိုင်ပြီးတော့ဆောင်ရွက်တာကသူတို့အတွက်တည်တန်းကျောင်းဆောင်ယာယီကျောင်းဆောင်ပေါ့နော
်ဒ
ီကိုအစီအစဉ်ရှိတယ်အခုတစ်တီခွဲစိတ်နေပြီအထက်ကတိမကူကျောင်းဆောင်နဲ့ဆောင်ရထားတယ်ရှိတယ်ကျောင်းသူကျောင်းသားတွေအတွက်ကတော့အဓိကတော့ကျွန်တော်အဝတ်အစားတွေလဲလို့မှာပေါ့စာရေးကြည့်ရတယ်လို့မယ
်မြန်မာတနင်္ဂနွေလုံးမှာအခြေခံပညာထက်ဆောင်ကျောင်းတွေကိုပြီးခဲ့တဲ့ဇူလိုင်23ရက်နေ့ကစလို့ပြည်ထောင်စုကျန်းမာရေးနဲ့အင်္ဂစားဝန်ကြီးဌာနရဲ့စီကံတမချက်နဲ့ကန့်ညီတဲ့ကျောင်းတွေကိုပြန်လည်ဖွင့်လှစ်ခဲ့ကြပေမဲ့စိတ်မွေးဖြစ်ပွားရသေးတာပလက်ဝမြို့နယ်မှာတော့အခြေခံပညာထက်ဆောင်ကျောင်းတစ်ကျောင်းသာဖွင့်လှစ်နိုင်တယ်လို့ပလက်ဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်ချင်းမြင့်နယ်မှာအခြေခံပညာထက်သန်းကျောင်းပေါင်း216ကျောင်းရှိတဲ့ထဲကနေဇူလိုင်လ28ရက်နေ့စရင်ရအထက်သန်းကျောင်းပေါင်း131ကျောင်းဖွင့်လှစ်နိုင်ခဲ့ပြီလို့ချင်းမြင့်နယ်ပညာရေးဌာနကနေသိရပါဗျ
။ဆက်ပြီးတော့လာမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမှာတော့တော်ပြီးကောင်းတဲ့ကိုယ်စားလှယ်တွေရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြသလိုဒေသခံတိုင်းသားပါတီတွေနိုင်ခြေရှိမယ်လို့လည်းသုံးသပ်နေကြပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
ပြည်သူလူထုတွေဟာဒီမိုကရေစီရေးချိန်မြင့်မားလာတဲ့အတွက်လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကိုပြည်နယ်ဖွံ့ဖြိုးရေးအတွက်ကောင်းတဲ့လူတော်တဲ့လူတွေကိုပဲရွေးချယ်လိုက်မယ်လို့မွန်ပြည်နယ်လူထုဆောင်ရဲ့ဩက္ကဋ္ဌဦးမမောင်စောထွန်းကအခုလိုပြောပါတယ
်ပြည်သူလူထုကဒီမိုကရေစီရေးချိန်လေးနည်းနည်းပို့မြင့်လာတဲ့အခါကျတော့ကျွန်တော်တို့ဖွံ့ဖြိုးရေးတွေဘာတွေဟောနည်းနည်းစဉ်းစားလာပြီ2020ရွေးကောက်ပွဲရဲ့အခင်းကျင်းမှာတော့ကျွန်တော်တို့ကပြည်နယ်အတွက်ဆိုရင်လူကိုပို့ပြီးတော့ရေးချလာမယ်သဘောတွေမြင်လာလူကောင်းကိုပို့ရွေးချယ်ခြင်းလားပေါ့အပေါ်မှာဟိုပေါ့ဒီမိုကရေစီရရှိရေးအတွက် NLD ကိုထောက်ခံတာတစ်ဖက်ပေါ့ဒါပေမဲ့သို့သောကိုယ်နဲ့ဖွံ့ဖြိုးရေးအတွက်ကြတော့ဟိုကောင်းတဲ့လူတော်တဲ့လူတွေကိုပို့ရွေးချင်လာတဲ့ဆိုရယ်ပုံစံလေးတွေတော့တွေ့ရတယ်ပေါ့
ကိုပြည်နယ်ကိုဦးစားပေးပြီးတော်တဲ့တတ်တဲ့လူတွေကိုရွေးချယ်နိုင်ဖို့မဲလာပေးကြဖို့ ਨੇတို့ပဲမဲ့လူတွေကိုနှုတ်ပေါက်တော့မလောက်ကြပါနဲ့ဆိုပြီးမွန်ပြည်နယ်လူထုဆောင်ရအဖွဲ့ကလှောက်ရှားမှုတွေလုပ်နေတယ်လို့လည်းသူကဆိုပါတယ်ဒါအပြင်မွန်ပြည်နယ် NLD ကိုယ်စားလှယ်လောင်းရွေးချယ်မှုအရှုပ်အရှင်ပဋိပက္ခတွေရှိနေတဲ့အနေအထားမှာအရင်မွန်ပါတီခွဲတွေကိုတစုတစည်းတည်းပြန်လည်ပေါင်းစည်းထားတဲ့မွန်ညီညွတ်ရေးပါတီ MUP ကပညာတတ်လူငယ်မျိုးဆက်တွေနဲ့ရှင်ပြန်ရမှာဖြစ်တဲ့အတွက်NLD နေနဲ့အတော်လေးကြိုးစားရမယ်လို့ရေးမြို့နယ်လူမှုကြိုးဆောင်ဖွဲ့ YSS မှဦးအောင်နိုင်ဝင်းကအခုလိုတုံ့တပ်ပါတယ်
။ဒီနယ်အစ်စ်မှာဆိုလို့ချင်း NLD ပါတီကလူဟောင်းအားလုံးနှိပါဖြစ်နေတာကိုတွေ့ရတယ်။ပြည်တော်စုအစ်စ်မှာတော့လူဟောင်းရောလူတိအချို့ရောပါသွားတာကိုတွေ့ရပါတယ်။ ငုံငွေပါတီနေနဲ့ကြတော့ဒီနယ်စင်ရောဒီတော်စုစင်ရောမှာရွေးချယ်ထားတဲ့ကိုယ်စားလှယ်တွေဟာအများလူစုကလက်ခံတဲ့လူတွေပါလာတာကိုတွေ့ရတာပေါ့ကျွန်တော်ချွတ်ထင်ပေါ့လေ NLD ပါတီနေနဲ့ဒီ2020ရွေးကောက်ပွဲမှာတော့ရွေးကောက်ပွဲနေရာ10ခုတောင်ပြည့်ပါမလားလို့ကျွန်တော်ကစိုးရိမ်မိတယ်ငုံငွေပါတီနေနဲ့ကတော့ကျွန်တော်တို့အမြင်မှာတော့50ရာခိုင်နှုန်းလောက်တော့အနည်းဆုံးပါသွားမယ်လို့ကျွန်တော်ကယူင်မိပါတယ
်မော်လမြိုင်မြို့အခြေဆိုင်တန်လွင်တိုင်းအက်ဒီတာကိုမင်းမင်းနွယ်ကတော့မွန်ပြည်နယ်မှာဒီပါတီကြီးတွေချိတ်အနေရှင်းပြန်ကြတဲ့အထက်မှာမွန်ညီညွတ်ရေးပါတီကအနိုင်ရလိမ့်မယ်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။ခိုင်တာဒေတာမှာတော့ခိုင်တာပါတီကအနိုင်ရမယ်လို့ကျွန်တော်သုံးသပ်ပါတယ
်။မွန်ပြည်နယ်မဲဆန္ဒနယ်မြေ45နေရာမှာ NLD နဲ့ပြည်ခိုင်ဖြိုးပါတီကတော့နေရာအလုံးရှင်းပြိုင်သွားမှာဖြစ်တယ်လို့မွန်ညီညွတ်ရေးပါတီကတော့တထောင်မီနင်းကလွယ်ပြီးမဲဆန္ဒနယ်မြေ35နေရာရှင်းပြိုင်သွားမှာဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။တမရော်တပ်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်ကရင်ပြည်နယ်ဖားပွန်မြို့နယ်မှာလူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။ရသေတောင်မြို့နယ်မှာမဒိန်ချင်းခံရတဲ့ဆိုပြီးတရားစွဲဆိုခဲ့သူဥက္ကာကြီးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ဖက်အဖွဲ့တရားကျော်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှင်ညာပိုင်းအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကချင်ကြပေးသွားမှာဖြစ်ပါတယ်။ကွာတော့မှာ COVID-19 ရောဂါကူးစက်ခံသူဦးရေဟာ18သန်းကျော်နဲ့သေဆုံးသူ6သိန်း9000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်သူနဲ့တင်ဆုံသူအများဆုံးရှိနေပြီးတော့ကူးစက်သူစုစုပေါင်း 4.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်အမေရိကန်မှာတင်ဆုံသူရေအတွက်ဟာ 3,000 ခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကမနေ့ကဖော်ပြလိုက်ပါတယ်။ California, Florida နဲ့ Texas လို့တချို့ပြည်နယ်တွေမှာတော့တင်ဆုံမှုတွေဟာအပတ်စဉ်ဒါမှမဟုတ်နေ့စဉ်စံချိန်တင်တိုးနေတာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ် 9 ဦးတွေ့ရှိခဲ့ရတာကြောင့်ဒါဟာ3လအကြာမှာပထမဆုံးချင်းယောဂါပိုပြန်ကူးဆက်လာတာဖြစ်ပြီးတော့ကူးဆက်မှုတွေဘလို့ဖြစ်လာသလဲဆိုတာခြေရာမခံနိုင်သေးဘူးလို့အာဏာပိုင်တွေကပြောပါတယ်။အိန္ဒိယဘက်မှာဆိုရင်လည်းလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ5000ကျော်ရှိတယ်လို့ဒီနေ့မှပြောလိုက်ပါတယ်။ဒါဟာအိန္ဒိယမှာဗိုင်းရပ်စ်ကူးစက်ခံသူတစ်ရက်ထဲ5000ကျော်တာပထမဆုံးချင်းဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း358000ကျော်သွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဗစ်တိုးရီးယားပြည်နယ်မှာဗိုလ်ဒူးနေကဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ923ယောက်နဲ့တေဆုံးသူ73ယောက်ရှိပြီးဒါဟာတရက်ထဲမှာလည်းကူးစက်မှုအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကတော့အခုလိုကူးစက်မှုတွေတိုးလာနေတာဟာဒေသခံတွေအနေနဲ့ရောဂါလက္ခဏာတွေပြနေတဲ့ကြားကပဲအလုံသွားတာတွေအပြင်းသွားတာတွေဆက်လုံနေကြပြီးတော့တက်ကြီးစောင့်ရှောက်ရေးခေယာတွေမှာလည်းရောဂါကူးစက်မှုတွေကြောင့်ဆိုပြီးတော့အပြစ်တင်လိုက်ပါတယ်။လာမယ့်တနင်္ဂနွေနေ့ကစပြီးတော့ပြည်내တစ်ခုလုံးမှာအပြင်ထွက်ရင်နှာခေါင်းစည်းတွေမှာဖြစ်မနေတတ်ကြဖို့ကိုလည်းပြည်내ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကအမိန့်ထုတ်လိုက်ပါတယ်။ဆန္ဒပြတဲ့သူတွေနဲ့ပြည်ထောင်စုရဲတပ်ဖွဲ့ကြားရုံးရင်ဆန့်ခတ်မှုတွေဖြစ်ပွားနေတဲ့အမေရိကန်ပြည်ထောင်စု Oregon ပြည်내 Portland မြို့ကနေဒီပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေဒီနေ့ကြာသပတေးနေ့မှာစတင်ရုပ်သိမ်းတော့မှာဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူး Kate Brown ကပြောလိုက်ပါတယ်။ပြည်ထောင်စုနဲ့ပြည်내အစိုးရတာဝန်ရှိသူတွေကြားသဘောတူညီမှုရပြီးတဲ့နောက်အခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ဟာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ရဲ့မျိုးဆက်သစ်အင်္ဂါဂျိုစူးစမ်းလေ့လာရေးယင်း Perseverance ကိုဒီကနေ့ခြားသပတေးနေ့မှာ Florida ပြည်နယ် Cape Canaveral ကနေလွတ်တင်မှာဖြစ်ပါတယ်။အင်္ဂါဂျိုမှာတက်ရှိသတ္တဝါတွေရှိခဲ့သလားဆိုတာကိုဒီယင်းကိုအသုံးပြုပြီးစူးစမ်းလေ့လာသွားဖို့စီစဉ်ထားပါတယ်။ American Congress လွတ်တော်မှာနှစ်ပေါင်းများစွာတာဝန်ထမ်းခဲ့တဲ့ထင်ရှားတဲ့ Democrat အမတ်တူလည်းဖြစ်ပြီးသူခွင့်ရေးခေါင်းဆောင်တူလည်းဖြစ်တဲ့အောက်လွတ်တော်အမတ် John Lewis ရဲ့ဇာပနာကိုဒီကနေ့ခြားသပတေးနေ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကအောက်မေ့ဘွယ်အခမ်းအနားပြီးမှကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်ဒီနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမှာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေခုနကအစီအစဉ်ကိုလက်လောမှာယာယီအဆိုင်ထားပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နေပါ
This program has come to you from the Voice of America, Washington.